Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်အစုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်အောက်တိုဘာလ24ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.50လိုင်းလမ်းမီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။သောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသိန်း
ဟာမတ်စ်ကဖမ်းထားတဲ့လူ200ကျော်လွတ်မြောက်ရေးဆွေးနွေးနိုင်ဖို့အတွက်ဂါဇာမြေပြင်ထိုးစစ်ကိုဆိုင်းငံ့ထားဖို့အမေရိကန်ဘက်ကဣသရေလကိုတိုက်တွန်းထားပါတယ်။အရှေ့လယ်ပိုင်းဒေသမှာအမေရိကန်တပ်တွေတပ်ဖြန့်ချထားမှုကြောင့်ဣသရေလဟာမတ်စ်ကပိုပြီးတော့ပြင်းထန်လာနိုင်ခြေရှိတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကဝေဖန်လိုက်ပါတယ်။မလေးရှားနိုင်ငံရွန်ဖင်ခိုင်အလုပ်ဆိုင်တစ်ခုထဲမှာမြန်မာနိုင်ငံသား3ဦးသေဆုံးနေတာကိုတွေ့ရပြီးတော့ကနဦးစစ်ဆေးမှုတွေအရတော့အစာအဆိပ်သင့်ပြီးတော့သေဆုံးတာဖြစ်တယ်လို့မလေးရှားရဲကကောက်ချက်ချထားပါတယ်။
ဒီလိုထိတ်တန့်ရောက်သတင်းတွေအပြင် Israel Hamas စစ်ပွဲအရေးအမေရိကန်တက္ကသိုလ်တွေထိရိုက်ခတ်မှုတရုတ်ရဲ့ခပ်ဖက်လန်းစီမံကိန်းနဲ့ဥရောပမှာရင်းနှီးမြှုပ်နှံမှုအပေါ်စိုးရိမ်ချက်စတဲ့သတင်းဆောင်မတွေကိုလည်းတင်ပြပေးပါမယ်။နောက်ပိုင်းမှာတော့သတင်းတောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလှတို့ကိုလည်းနားဆင်ချရပါမယ်ရှင်။အခုရင်ဆုံးတော့အင်ကန်းနေမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းကပြောပြပေးပါဦးရှင်။
ဟမတ်စ်အဖွဲ့ကဖမ်းဆီးထားတဲ့လူ100ကျော်လွတ်မြောက်ရေးဆွေးနွေးဖို့အတွက်အချိန်ပိုပြီးရရှိအောင်ဂါဇာမြေပြင်ထိုးစစ်ကိုစိုက်ထားဖို့အမေရိကန်ကတိုက်တွန်းထားပေမဲ့ဂါဇာကမ်းရောင်းဒေသကိုအစ္စရေးကတနင်္လာနေ့မှာလေကြောင်းကအချိန်300ကျော်တိုက်ခိုက်ခဲ့ပါတယ်တနင်္လာနေ့မှာအသက်ရွယ်ဆက်လုပ်ပေးခဲ့တာ4ယောက်ရှိသွားခဲ့ပါပြီဂါဇာမှာစစ်သွေးကြွတွေကနှစ်ပေါင်းများစွာတိစောက်ထားခဲ့ကြတဲ့မြေအောက်လိုက်ကောင်းတွေထဲမှာဖမ်းဆီးခံရသူတွေရှိနေတယ်လို့တချို့ကယုံကြည်ထားကြတာကြောင့်ညှိနှိုင်းဆွေးနွေးနေတာကိုရှုပ်ထွေးသွားစေနိုင်တယ်လို့လည်းပြောကြပါတယ်။ဒေတာရီမိဘတွေရဲ့အကူအညီနဲ့အမေရိကန်ကသူတို့ရဲ့လွတ်မြောက်ရေးကိုအားထုတ်နေပေမဲ့အခုထိတော့ရက်လက်ကထင်ထင်ရှားရှားမရသေးပါဘူး။ဖမ်းဆီးထားတဲ့သူတွေကိုလွတ်ပေးပြီးမှစကားပြောနိုင်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကတနင်္လာနေ့မှာပြောလိုက်ပါတယ်။ဂါဇာနယ်စပ်မှာအစ်ကျွေးကတပ်သား3000ချထားခဲ့ပြီးမကြမီပြည်ပြင်ထိုးစစ်ဆင်မဲ့လို့ကာယုဝင်ကြီးယိုအက်ဖ်ဂဲလန်ကအရင်ပတ်ကပြောခဲ့ပေမဲ့ထိုးစစ်ဆင်မဲ့ရက်ကိုတော့မပြောခဲ့ပါဘူးအရှေ့လယ်ပိုင်းမှာအမေရိကန်တပ်တွေချထားတာကြောင့်အစ်ကျွေးဟာမတ်စစ်ကပိုပြီးပြင်းထန်လာမဲ့အနေနဲ့ကြီးမားလာနေတယ်လို့ရုရှားနိုင်ငံရဲ့ဝင်ကြီးဆာဂေးလာဗရော့ဖ်ကတနင်္လာနေ့ကပြောလိုက်ပါတယ်အမေနီးယားအာဇာဘိုင်ဂျန်ပဋိပက္ခနဲ့ပတ်သက်ပြီးအီရန်နိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံရဲ့ဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအစ္စရေးပါလက်စတိုင်းပဋိပက္ခကိုလည်းဆွေးနွေးခဲ့ကြပြီးရက်တူချက်တူကြတဲ့အကြောင်းမစ္စတာလာဗရော့ဖ်ကဆိုပါတယ်အခုပဋိပက္ခမှာဝေရောက်ဆွတ်ဖက်ကြတဲ့တိုက်ပွဲတွေတဲ့အမေရိကန်ကပါနေပြီးဖြစ်ပါတယ်လို့လည်းမစ္စတာလာဗရော့ဖ်ကပြောလိုက်ပါတယ်ဒီစစ်ပွဲမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတာကိုအဆုံးသတ်ချက်ဖို့ရုရှား၊အီရန်နဲ့တူရကီတို့ကတိုက်တွန်းလိုက်ကြပါတယ်။ဒါပေမဲ့အမေရိကအခြေစိုက်စခန်းတချို့ကိုတိုက်ခိုက်ရမှာအီရန်နိုင်ငံကတက်တက်ကြွကြွကူညီဆောင်ရွက်ပေးနေတယ်လို့အမေရိကန်သမ္မတအိမ်ဘီရောကတော့တနင်္လာနေ့မှာပြောပါတယ်။အခုဖြစ်နေတဲ့ပဋိပက္ခကိုတန်တမာရေးရအဖြေရှာရမှာဒေတာတွင်တိုက်ပြည်တွေရဲ့ပူးတွဲအားထုတ်မှုအပြင်ဥရောပသမဂ္ဂနဲ့အမေရိကန်တို့ရဲ့အားထုတ်မှုဘောကနေဆောင်ရွက်ရမှာဖြစ်ပါတယ်လို့လည်းမစ္စတာလက်ဖရော့ကဆိုပါတယ်။EU နဲ့အမေရိကန်မပါဘဲဖြည့်ရှင်းရေးကခက်ခဲတာကြောင့်ဖြစ်ပါတယ်လို့သူကပြောသွားခဲ့ပါတယ်ဆွေဒင်နိုင်ငံကမြောက်အတ္လန္တိတ်စည်ရေးမဟာမိတ်နိုင်ငံများအဖွဲ့ NATO အဖွဲ့ဝင်လျှောက်လွှာကိုတူရကီသမ္မတရစ်ဆက်တေယက်အာဒိုဂန်ကပါလီမန်ကိုတနင်္လာနေ့ကတရားဝင်တင်ပြလိုက်တယ်လို့သမ္မတရုံးကပြောပါတယ်အခုလိုတင်လိုက်တာကိုအမေရိကန်နိုင်ငံကတနင်္လာနေ့မှာပဲကြိုးစားလိုက်ပါတယ်ဥပဒေကြောင့်တူရကီလွတ်တော်မှာစဉ်းစားပြီးမြန်နိုင်မြအမြန်ဆုံးအတည်ပြုပေးလိုက်မယ်လို့မျှော်လင့်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမယ်လာကသတင်းတောက်တွေကိုပြောပါတယ်။တူရကီနဲ့ဟန်ဂေရီနိုင်ငံတို့ဟာဆွေဒင်ရဲ့ NATO ဝင်ခွင့်လျှောက်ထားချက်ကိုအတည်ပြုမပေးသေးပဲ NATO အဖွဲ့ဝင်နှစ်နိုင်ငံဖြစ်နေကြပါတယ်။ရုရှားကယူကရိန်းကိုမနစ်ကဝေရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာဆွေဒင်နိုင်ငံဟာသူ့ရဲ့ဘယ်ဘက်မှမလိုက်ရေးမူဝါဒကိုဆွတ်လွတ်လိုက်ပြီး NATO အဖွဲ့ဝင်မှုလျှောက်ထားခဲ့တာပါ။တူရကီနိုင်ငံရဲ့ကြေညာချက်ကအတက်ဖွဲ့တည်စကားဖြစ်ပါတယ်လို့ဆွီဒင်ဝန်ကြီးချုပ်အာဖ်ခရစ်စတဆွန်ကပြောပါတယ်တူရကီနိုင်ငံကကိုရံကြားမိရှုပ်မှုကိုအရေးယူဖို့နဲ့ကတ်စစ်သွေးကြောအဖွဲ့ကိုဆွီဒင်ကနေတူရကီကိုပြန်ပို့ဖို့ဆွီဒင်ပေါ်ဖိအားပေးခဲ့ပြီး NATO ဝင်ခွင့်ကိုအချိန်ဆွဲထားခဲ့တာပါ ဆွေဒင်နဲ့တစ်ချိန်တည်းလိုလျှောက်ထားခဲ့တဲ့ဖင်လန်နိုင်ငံကအေဘီလာမှာဝင်ခွင့်ရခဲ့ပါတယ်
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါမနက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဟာလွတ်မြောက်ရေးခရီးကိုခြောက်လှမ်းနေကြတယ်လို့ခရီးရန်ဖုန်းတော်ကြီးကာဒီနာချားလ်စ်ပွန်ဘိုကတနင်္လာနေ့ကပြောလိုက်ပါတယ်။ဗာတီကန်မှာရှိတဲ့စိန့်ပီတာဝိပုကျောင်းစိန့်ပီတာဘက်ဆီလီကာမှာတနင်္လာနေ့မနက်ခင်းကဖုန်းတော်ကြီးများအထွေထွေညီလာခံမှာအာရှတိုက်ခရီးရန်ဂိုင်းဟုဆရာတော်များစုံစည်းစည်းဝေးရာဖက်ဒရေးရှင်း FABC ဥက္ကဋ္ဌကာဒီနာချားလ်စ်ပွန်ဘိုကအခုလိုပြောလိုက်တာဖြစ်တယ်လို့ဗာတီကန်နျူးစ်သတင်းကဆိုပါတယ်။အစ္စရေးတွေကအီဂျီရဲ့ကျုံပြူမှုအောက်ကနေလွတ်မြောက်ရောက်ထွက်လာခဲ့ကြတဲ့တမချန်းလာ Exodus ဆိုတဲ့စကားလုံးကို Cardinal Charles Mambo ကပုံခိုင်းသုံးနှုန်းပြောဆိုသွားခဲ့တာပါ။မယိုင်မလဲတဲ့ယုံကြည်မှုနဲ့လမ်းညွှန်ချက်နဲ့မြန်မာနိုင်ငံသားတွေဟာမတိရအရက်ကိုစွန့်စားသွားနေကြတယ်လို့လဲသူကဆိုပါတယ်။အာရှမှာယုံကြည်မှုခီးကအခက်ခဲမရှိတာတော့မဟုတ်ပါဘူးလို့လဲပြောကြပါတယ်။အိမ်တွေပျောက်ဆုံးသွားခဲ့ကြတယ်။ရက်ဆက်မှုရဲ့အပြင်းဆုံးတန်ကိုဖျားချောင်းတွေခံခဲ့ကြရတယ်။အာရှတိုက်ရဲ့နေရာများစွာမှာသခင်ယေရှုရဲ့ဆုလိုမှုဘဝပုံစံတိုင်းနာကျင်ပွဲတကယ့်အဖြစ်တွေကိုရင်ဆိုင်နေကြရတယ်လို့ကာဒီနယ်ချားလ်စ်ပွန်ဘိုကပြောကြားသွားခဲ့ပါတယ်။ဒီနေ့ဟာခရီးရန်ဂိုင်းဟုဆရာတော်များစုံစည်းစည်းဝေးရာဖက်ဒရေးရှင်း FABC ရဲ့ရွှေရည်တုနှစ်လည်းဖြစ်ပါတယ်။နိုဝင်ဘာလတရက်နေ့ကစပြီးရုရှားခီးသွားတွေကိုဗီဇာမလိုဘဲရက်60အထိနေထိုင်ခွင့်ထိုင်းနိုင်ငံကတိုးမြင့်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အပတ်ပိုလမတ်ညီလာခံမှာထိုင်းဝန်ကြီးချုပ်ဆရတတာဝီဆင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဘေးမှမတွေ့ဆုံမီမှာဒီလိုရက်တိုးပေးမဲ့သတင်းကထွက်လာခဲ့ပါပါ။အဲဒီလိုတွေ့ဆုံမှာထိုင်းဝန်ကြီးချုပ်ကကာလရှည်ကြာရင်းနှီးခဲ့တဲ့ထိုင်းရုရှားဆက်ဆံရေးကိုချီးကျူးခဲ့ပြီးရုရှားသမ္မတပူတင်ကိုထိုင်းနိုင်ငံလာဖို့လဲဖိတ်ကြားခဲ့ပါတယ်။ဒီနေ့မှာရုရှားခီးတဲ့တသန်းနီနီထိုင်းကိုလာခဲ့ပြီးပါပြီ။နိုဝင်ဘာလကနေမတ်လအထိထိုင်းနိုင်ငံရဲ့ခီးသွွားရာသီမှာအခုလိုရက်တိုးပစ်လိုက်တာကြောင့်ရုရှားခီးသည်တွေပူလာကြနိုင်ပဲလို့ထိုင်းကမျှော်လင့်ထားပါတယ်။ရုရှားခီးသွွားအများစုကပို့ပြီးနေကျင်ကြပါတယ်။ဒါကြောင့်လူတိုင်းအတွက်လွယ်ကူအောင်တက်တန်းတိုးပစ်လိုက်တာပါလို့ထိုင်းနိုင်ငံခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ဆက်သွယ်ရေးဒုတိယအကြီးအကဲနီတိစီပရိက VOA ကိုပြောပါတယ်။မနစ်တုန်းကတော့ပြည်တွင်းမှာစစ်သားစုဆောင်ရေးနဲ့ယူကရိန်းတွားတိုက်ရမှာကိုရှောင်ဖို့အတွက်ရုရှားအတော်များများကနိုင်ငံခြားထွက်ပြီးကြာကြာနေခဲ့ကြတာပါဥရုယာတီပြက်လာတဲ့တန်ခါကြရတဲ့အတိုင်းပြည်တွေကူညီရေးရမငွေကိုဘလို့ပုံစံနဲ့ထူထောင်ကူညီမလဲဆွေးနွေးနေကြတာကရှေ့မတူနောက်မဆုံးဖြစ်နေကြပါတယ်အီဂျစ်နိုင်ငံအာဆွမ်မှာတိုင်းပြည်ပေါင်း20ကျော်ပါဝင်တဲ့ကော်မတီကအရေးပတ်ကစဉ်းစားခဲ့တာပါဘယ်ဖွဲ့စည်းကဒီရမငွေကိုထိမ့်သိမ်းရှောက်ရှောက်မလဲဘယ်တိုင်းပြည်ကရမငွေပေးရပြီးဘယ်တိုင်းပြည်ကရမငွေကိုလက်ခံရရှိမလဲအဆရှိတဲ့အဓိကဘေးကုန်းတွေအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားမှာအပြည့်မရရှိကြသေးတာဖြစ်ပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကြားမှာလည်းပွဲပြားနေကြပါသေးတယ်။ဥရောပသမဂ္ဂကထိကြိုက်လွယ်ရည်ရှိတဲ့တိုင်းပြည်တွေအတွက်ရမငွေအသုံးပြုတာကိုလိုလားပြီးအမေရိကန်ကတော့ပင်လယ်ရေမြတ်ပြည်မြင့်တက်လာတာလို့တတ်တတ်မမအကြောင်းအရာတွေအတွက်အသုံးပြုလိုပါတယ်။နိုဝင်ဘာလ30ရက်နေ့မှာ COP28 လို့တည်ကြတဲ့ကုလသမဂ္ဂဥရုယာတီဆရာ28ကျင်းပြောင်းညီလာခံဒူဘိုင်းမှာမကျင်းပပြီးနိုဝင်ဘာလ3ရက်နေ့မှာကော်မတီကထပ်မံစဉ်းစားကြဖို့ပဲသဘောတူလိုက်ကြပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ချက်ရအောင်ပါ။ Israel Hamas စစ်ပွဲအချိန်ကြာလာတာနဲ့အမျှ Israel ရောက်မြန်မာတွေရဲ့လုံခြုံရေးအတွက်အမခံပေးဖို့ Israel အစိုးရကို NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလာရှိလကတောင်းဆိုထားပါတယ်။ NUG သမ္မတရုံးပြောခွင့်ရဦးကျော်စောကိုမိုင်းအင်ချင်းနိုင်ငံ Zoom ကနေတဆင့်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
Israel Hamas စစ်ပွဲဖြစ်နေတဲ့အချိန်မှာ Israel နိုင်ငံကိုရောက်နေတဲ့ဟိုမြန်မာပြည်သားတွေနဲ့ပတ်သက်ပြီးတော့ဒီ NUG သမ္မတရုံးဘက်ကပေါ့နော်ဘာတွေဆောင်ရွက်ပေးနေလဲရှင်
ဟုတ်အခုဒီအရှိန်အပိုင်းမှာပေါ့နော်ဟာမတ်စ်နဲ့ Israel နဲ့ဖြစ်တဲ့အခုလူတွေအရက်သားတွေအမြောက်များတည်ထောင်နဲ့ချီပြီးတော့တည်တယ်နှစ်ဖက်လုံးပေါ့နော် Israel ရော Palestine ဖက်ပေါ့အများကြီးတည်ကြချီကြတယ်အဲ့မှာလဲကျွန်တော်တို့မြန်မာအဲ့ဒါအတွက်လဲကျွန်တော်တို့သမဏကြီးကလဲထုတ်ဖို့ပြောကြပြီးသားဖြစ်ပါတယ်တကယ်လဲဟောဝင်းနေချီပြောရတယ်ဟောကျွန်တော်မြန်မာနိုင်ငံမှာဆိုရင်လဲအရက်သားတွေအကြမ်းဖက်စစ်ကောင်စီတို့အရက်သားတွေတည်နေတာနေ့တိုင်းတည်တယ်ဆူလိုက်ဆူလိုက်တည်တယ်အဲ့တော့ကျွန်တော်တို့ကိုရင်းစားအကြက်သားတွေကဘယ်ဖက်ပဲဖြစ်ဖြစ်အကြက်သားတွေကပဋိပက္ခမှာအကြက်သားတွေကိုကာကွယ်ပေးရမှာအားလုံးဒီမှာတာဝန်ရှိတယ်နော်အဲ့တော့ဒီတေချေသွားရတဲ့အကြက်သားဣသရေပါလက်စတိုင်းအကြက်သားတွေအတွက်ငမ်ဒါရာအထူးပဲခြေကုပ်နေရတယ်ဆိုတော့ပထမဆုံးပြောချင်ပါတယ်နောက်ပြီးတော့ပေါ့နော်ကျွန်တော်အဲ့ဒီဒေတာမှာလည်းကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအကြောက်များအလုံးလုံးနေကြတာရှိတယ်အဲ့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအတွက်လည်းအထူးပဲစိုးရိမ်နေတယ်ဘာလို့လဲရက်သားဆိုတဲ့အခါမှာဒီအစ္စရေးနိုင်ငံသားတွေမကပါစတိုင်းနိုင်ငံကဒီနိုင်ငံသားတွေဖြစ်တဲ့ကျွန်တော်နွားနိုင်ငံသူနိုင်ငံသားတွေတဲ့ရက်သားတွေအဲ့တော့အားလုံးသူရဲ့လုံခြုံရေးအတွက်သက်ဆိုင်တဲ့အာဏာပိုင်တွေကနေပြောတောင်းဝန်ယူပေးရမယ်ဆိုတာလည်းသမ္မတကြီးကထိုက်ထုတ်ပြောကြပါဘူး။ဒါတော့အဲ့ဒီမှာကျွန်တော်အနေနဲ့ကြတော့ဒီအစိုးရအနေနဲ့ကျွန်တော်တို့စောင့်ကြည့်နေတယ်စောင့်ကြည့်နေပြီးတော့ဘယ်လိုကူညီရမလဲဆိုတာလည်းကျွန်တော်တို့အတက်နိုင်ဆုံးကူညီပေးဖို့
ဣသရေလနိုင်ငံရောက်ဒီမြန်မာနိုင်ငံသားတွေအနေထောက်ကြည့်မယ်ဆိုလို့ရှိရင်သူတို့တွေကအများစုကတော့ပေါ့နော်ဒီစိုက်ပျိုးရေးတင်းတန်းကြောင်းလာတက်ရင်းနဲ့နောက်အခုမြန်မာနိုင်ငံမှာဆီယနာသိမ်းနေဆိုပြီးတော့သူတို့မပြန်ပြစ်ကြတော့ပေါ့နော်အဲ့ဒီတော်တွင်ဆီယနာသိမ်းပြီးရဲ့နောက်ပိုင်းမှာလေဒီမျိုးဥတော်လန်ရေးတို့နောက်တစ်ခါကျတော့ဆီယနာသိမ်းတာကိုဒီလက်နက်ကင်ခုခံတော်လန်နေတဲ့ဒီလှုပ်ရှားမှုတွေမှာလည်းဒီအစ္စရေးရောက်မြန်မာတွေကလည်းပေါ့နော်တော်တော်လေးတက်တက်ကြွအပါဝင်ပြီးထောက်ခံတာတွေလည်းလှုပ်ရှားမှုတွေလည်းလုပ်တာတွေလည်းတွေ့ရတော့အဲ့တော့အခုဒီအစ္စရေးနဲ့ဒီဟိုမြန်မာအတိုက်ခံနေပေါ့နော်အထူးသဖြင့် NUG အနေနဲ့ရောဒီအစ္စရေးနိုင်ငံနဲ့ဆက်ဆံရေးမှာရောအရင်ကဘယ်လိုရှိခဲ့လဲရှင
်ဟုတ်ကဲ့ကျွန်တော်အဲ့ဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေပေါ့နော်အဲ့ဒီမှာအစ္စရေးမှာရှိနေတဲ့နိုင်ငံလုံးနိုင်ငံသားတို့ကမြန်မာတွေပေါ့နော်တခြားတိုင်းပြည်မှာရှိတဲ့မြန်မာတွေလိုပါပဲသူတို့လည်းတက်တက်ကြွကြွနဲ့နေဦးတော်တော်ရင်းမှာကူညီထောက်ပံ့ပေးကြတယ်လူတက်နိုင်တဲ့ဘာရင်းတွေကူညီပေးကြတယ်သူပြည့်ဝေးကြီးကူညီပေးတယ်ထောက်ပံ့ပေးတယ်ဒါတွေအတွက်လည်းကျွန်တော်အသိမှတ်နဲ့ပြုတယ်ကျေးဇူးတက်တယ်ဒါကတော်လှန်ရေးမှာနိုင်ငံမြန်မာနိုင်ငံလူပြည်ပြည်တွင်းအောင်ပြပအောင်တက်ညီလက်ညီနဲ့လုပ်ကိုင်နေကြတယ်ဒီကျွန်တော်အစိုးရကြတော့လည်းဒီအားလုံးကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေနဲ့ချိတ်ဆက်ဖို့ကြိုးစားတယ်အစ္စရေးမှာတော့ကျွန်တော်ရဲ့ဟောအစိုးရရဲ့NUG ရဲ့ပိုဇယ်ရုံးတော့မရှိသေးဘူးเนาะကျွန်တော်အရှိန်အပိုင်းမှာတော့ကျွန်တော်မရှိသေးဘူးပိုဇယ်ရုံးရှိတဲ့နိုင်ငံကြီးမှာဆိုရင်ပိုဇယ်ရုံးကနေပြီးတော့လည်းမြန်မာနိုင်ငံသားတွေရဲ့ကိစ္စကိုထပ်တယ်တော့ဆောင်ရွက်ပြီးဘူးမရှိတဲ့နေရာမှာလည်းကျွန်တော်ရဲ့နိုင်ငံတိုင်းမှုကြီးထွက်လာနေပြီးတော့လည်းအကူအညီတောင်းလာတယ်ပြီးတော့အတက်နိုင်ဆုံးဆောင်ရွက်ပြီးမဲ့ဆောင်ရွက်ပြီးနေရတာရှိတယ်အခုလိုအချက်ကြီးနဲ့ဟိုကြုံတွေ့နေရတဲ့အရှိန်အပိုင်းကြီးတော့เนาะဒီကတော့တစ်ခါမှဒီလောက်ကြီးကျယ်တဲ့ဒီအရက်သားပြည်သူတွေကိုထိခိုက်တဲ့ဟိုဟာမရှိခဲ့သေးဘူး unprecedented လို့ပြောရတယ်နော်အဲဒီအချိန်မှာလည်းကျွန်တော်အနေနဲ့မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအတွက်လည်းကျွန်တော်တို့စိတ်ကူရယ်ဒါကူညီဟိုလည်းနိုင်ငံတိုင်းဝန်ကြီးဌာနဘယ်လိုနည်းလမ်းတွေပြီးအောင်လဲဆိုတဲ့စဉ်းစားဆောင်ရွက်နေ
ဒီအခု Israel Hamas စစ်ပွဲဖြစ်လာတဲ့ပတ်သက်ပြီးတော့အခုကမ္ဘာနိုင်ငံတွေမှာဟိုရက်တီချက်အမျိုးမျိုးတွေရှိလာကြပြီပေါ့နော်အာဆီယံထဲမှာဆိုလို့ရှိရင်လေသဘောထားအမျိုးမျိုး꿰ပြတာတွေ့ရတယ်ဥပမာမလေးရှားဆိုရင်သူတို့ Israel ကိုစန့်ကျင်တဲ့သဘောထားထုတ်ပြန်ထားတယ်အဲ့တော့ NUG အနေနဲ့ကရောဘာကြောင့်ဟိုဗမ်မလိုက်ပဲဟိုရက်တီတဲ့သဘောထားကိုထုတ်ပြန်ရမှာရှင
်နိုင်ငံတည်တည်ကတော့သူတို့အမြင်ကဘယ်လိုရှိကြနော်ဒီအားလုံးသူကတော့တူညီတဲ့အချက်တစ်ခုကတော့ဒီအရက်သားပြည်သူလူထုတွေကိုကာကွယ်ပေးရမယ်ဆိုတဲ့အကြောင်းနိုင်ငံတိုင်းတို့တို့ထုတ်ဖို့ပြောကြတာတွေ့ရပါတယ်ကျွန်တော်အနေနဲ့ကြတော့ဒီဟာဒီပဋိပက္ခကြတော့ဒီဘဒုမနဲ့ဘဒုပါလေဆိုတော့ဟောဒါကတော့ကျွန်တော်အစိုးရရဲ့ဟောတာဝန်လည်းမဟုတ်ဘူးဒီဟာလည်းကျွန်တော်အနေနဲ့ပြောချင်တာကတော့ဒီခုနကတော့ပြောစလို့အရက်တော့ဒီပဋိပက္ခဖြစ်တာပဋိပက္ခကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းပြီးတော့အရေးကြီးတယ်ဆိုတော့မှန်ပါတယ်ဒီထက်ပိုပြီးအရေးကြီးတာဟာပဋိပက္ခဖြစ်နေတဲ့ကာလအတွင်းမှာဒီအရက်သားပြည်သူတွေကိုမထိခိုက်ဖို့အတွက်အထက်နိုင်ဆုံးကောက်ဝဲဆောက်ချောက်ပြရမယ်အားလုံးဒီမှာတောင်းလို့ရှိတယ်။နောက်ပြီး International Humanitarian Law လို့ခေါ်တဲ့ IHL အဲ့တော့အားလုံးဒီပဋိပက္ခမှာပါဝင်နေတဲ့ပါတီအဖွဲ့အစည်းတွေအားလုံးက လေးစားလမ်းနဲ့ပေါ့ရေးကြည့်တယ်ဆိုတော့ဟောကျွန်တော်တို့ပြောကြတယ်ရာကျွန်တော်တို့ရဲ့သဘောထားကျွန်တော်တို့ရဲ့သဘောထားကပဋိပက္ခမှာမြတ်သားပြည်သူတို့ကမထိခိုက်ဖို့တာဝန်ယူဖို့စောင့်ရှောက်ပြီးဖို့ဒီအာဏာပိုင်မှာတာဝန်ရှိတယ် International Humanitarian Law ကိုအော်တော့လိုက်နာကြဖို့ဒီပဋိပက္ခတွေကပါနေတဲ့အဖွဲ့အစည်းတွေအားလုံးကလိုက်နာဖို့ဆိုတာကျွန်တော်တောင်းဆိုတယ်အဲ့ဒီဟာကျွန်တော်တို့ရဲ့သဘောထားပါ
မိုင်းအင်ချင်းလိုက်ဆက်သွင်းပြီးမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ Israel Hamas စစ်ပွဲဟာအမေရိကန်တက္ကသိုလ်ရဲ့အပေါ်မှာဘယ်လိုရိုက်ခတ်တက်ရောက်လဲဆိုတာကိုလည်းတစ်ဆက်တည်းတင်ပြပေးလိုပါတယ်။ Israel Hamas စစ်ပွဲဟာအမေရိကန်ပြည်ထောင်စုတဝန်းကတက္ကသိုလ်ကျောင်းတွေကကျောင်းသားတွေတဲ့အထိရိုက်ခတ်နေတာပါ။လူငယ်ကျောင်းသားတွေအဲ့ဒီလိုသူတို့ရဲ့အမြင်အတွေ့ဖော်ထုတ်နေတာတွေကြောင့်လွတ်လပ်စွာပြောဆိုခွင့်လုံခြုံမှုနဲ့အနာဂတ်အလုပ်အကိုင်ရရှိမှုတွေအပေါ်ထိခိုက်နိုင်ခြေကိုမေးခွန်းထုတ်เสียဖြစ်နေကြပါတယ်။ဒီအကြောင်း VOA သတင်းထောက်တီနာထရင်နယူးယောက်မြို့ကနေသတင်းပေးပို့ထားတာကိုကိုခင်မောင်စုမင်းကပြောပြပေးပါအောင်ရှင်
။နယူးယောက်မြို့ကတက္ကသိုလ်ကောလိပ်ဒီမှာဆိုရင်ကျောင်းသားတွေအကြအစ္စရေးပါလက်စတိုင်းစစ်ပွဲနဲ့ပတ်သက်ပြီးတင်းမာမှုတွေဖြစ်ပွားနေကြတဲ့အတွေ့ဒီလိုမတူကွဲပြားတဲ့အမြင်သဘောထားတွေအပေါ်မှာကျောင်းအုပ်ချုပ်သူတွေရဲ့အယူအဆအပေါ်မေးခွန်းထုတ်เสียဖြစ်နေကြပါတယ်။နယူးယောက်မြို့ကကိုလံဘီယာတက္ကသိုလ်မှာဆိုရင်အစ္စရေးကိုထောက်ခံကြသူတွေနဲ့ပါလက်စတိုင်းကိုလိုလားကြသူတွေစတဲ့ကျောင်းသားအုပ်စုနှစ်စုညံကျင်းဆိုင်ဆန္ဒပြနေကြပါတယ်။ဒီလိုအခြေအနေပေါ်မှာတက္ကသိုလ်ကောလိပ်အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်တွေဟာအစ္စရေးဘက်ကလိုက်နေတယ်လို့တချို့ကယူဆနေကြပါတယ်။ဒါနဲ့ပတ်သက်ပြီးကိုလံဘီယာတက္ကသိုလ်ကျောင်းသူတဦးဖြစ်တဲ့နာရီယာအလီကအခုလိုပြောပါတယ်
။ Clearly we're all against violence.
ကျမတို့အားလုံးကတော့ရှင်းရှင်းပဲအကြမ်းဖက်မှုကိုဆန့်ကျင်ပါတယ်။ဒါအပြင်ပါလက်စတိုင်းအရက်သားတွေရဲ့အသက်အိုးအိမ်လုံးချုံဘေးကင်းမှုကိုလည်းတောင်းဆိုပါတယ်။မတူကွဲပြားမှုတွေအတူတကွလက်တွဲနေထိုင်ကြတဲ့အတိုင်းဝိုင်းတွေကခေါင်းဆောင်တယောက်အနေနဲ့တက္ကသိုလ်အာဏာပိုင်တွေဘက်ကနေကျောင်းသားအလုံးရဲ့နာကျင်ခံစားမှုတွေကိုလက်ခံအတိမတ်ပြုတာကသာတရားမျှတမှုဖြစ်တယ်လို့ကျွန်မထင်ပါတယ်
။တက္ကသိုလ်ကျောင်းတွေဟာလွတ်လပ်စွာဖော်ထုတ်ခွင့်ရှိတဲ့အတွက်အများစုဟာအခုအချိန်မှာပါလက်စတိုင်းနဲ့အစ္စရေးနှစ်ဖက်ထောက်ခံသူတွေအကြားတင်းမာမှုတွေရှိနေကြပါတယ်။ Pan America အဖွဲ့ကပညာရေးဆိုင်ရာအထူးကျွမ်းကျင်သူ Christine Shavedian ကကျောင်းသားတွေအနေနဲ့သူတို့ရဲ့အမြင်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်အပေါ်မှာလုံခြုံစိတ်ချမှုရှိသင့်တယ်လို့ပြောပါတယ်။
College campuses can really do a lot to protect the free speech.
တက္ကသိုလ်ကောလိပ်ကျောင်းတွေကနေလူတိုင်းရဲ့လွတ်လပ်စွာပြောဆိုဖော်ထုတ်ခွင့်ကိုအကအကွယ်ပေးဖို့အများကြီးလုပ်နိုင်ပါတယ်။ဒါမျိုးအများသဘောမတူကြတဲ့တိုင်အောင်သူတို့ဒီအနေနဲ့လှုံ့ဆော်ကြဖို့တောင်းမှုတရားတွေရှိကြပါတယ်။
နယူးယောက်တက္ကသိုလ်ကဥပဒေဘာသာရပ်တင်ကြားနေတဲ့ကျောင်းသားခေါင်းဆောင်တဦးဆိုရင်ပါလက်စတိုင်းအရက်သားတွေအသက်ဆုံးရှုံးမှုအတွေ့အစ္စရေးမှာအပြည့်အဝတာဝန်ရှိတယ်လို့ထုတ်ဖော်ရေးသားခဲ့တဲ့အတွက်ကြောင့်ထင်ရှားတဲ့ဥပဒေအကျိုးဆောင်လုပ်ငန်းတစ်ခုကနေသူ့ကိုကန့်လန့်ထားတာကရပ်ဆိုင်းလိုက်ပါတယ်အဲ့ဒီနယူးယောက်တက်သူကဂျူးကျောင်းသားတဦးဖြစ်တဲ့ဘန်ဂျမင်မက်ပန်ကတော့ဒီဘိတ်စကားစစ်တိုးပွဲတွေကိုလက်ခံပေမဲ့အခုဟာကသူတို့ဂျူးတွေကိုတိုက်ခိုက်မှုလို့ရှုမြင်ပါတယ်။
There's always going to be debate in the classroom.
တနင်္ဂနွေလုံးကစာသင်ခန်းတွေဘန်ဂျန်တွေတက်ကသူကောလိပ်ဝင်တွေရဲ့မှာသကယ်ယူလူပွဲတွေကတော့အများရှိနေမှာပါ။ဒါပေမဲ့အခုအခြေအနေနဲ့တော့မတူပါဘူး။အခုဟာကဂျူးလူမျိုးတွေကိုစနစ်တကျတိုက်ခိုက်နေတာပါ။
တက္ကသိုလ်ကောလိပ်အုပ်ချုပ်သူတွေကအခုပါလက်စတိုင်းအစ္စရေးစစ်ပွဲကိုပြစ်ပင်ရှုံ့ကြတာရောအသည့်အမှတ်ပြုတာကိုရောတပြိုင်တည်းလှုပ်ဖို့နှိုးဆော်စဉ်းစားနေတဲ့အတွေ့တချို့ကျောင်းသားတွေကသူတို့ရဲ့အမြင်သဘောထားတွေကိုပြောလိုက်ရင်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်သွားမှာကိုစိုးရိမ်နေကြပါတယ်။အဲ့ဒီအထက်မှာနယူးယောက်တက္ကသိုလ်က Free Vale ပါဝင်ပါတယ်
။ I choose not to
ကျွန်တော်ကတော့ကျွန်တော်အမြင်ကိုသိပ်မပြောချင်ပါဘူး။ဘာလို့လဲဆိုတော့မလို့သူတွေကရံပြူလာမှာကိုစွန့်ရင်တော့
ပါ။ဟာဘတ်တက္ကသိုလ်ကကျောင်းသားအဖွဲ30ကျော်ကလက်မှတ်ရေးထိုးပြီးအကြမ်းဖက်တိုက်ခိုက်မှုတွေအတွက်အစ္စရေးမှာတာဝန်ရှိတယ်လို့အိတ်ဖွင့်ပေးစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအထဲမှာပါတဲ့ကျောင်းသားတချို့ဆိုရင်စန့်ကျင်ဘက်တွေရဲ့ပြစ်မှတ်ထားတာခံရပြီးသူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုအများပြည်သူသိအောင်ဖျက်ဝေတာကိုခံခဲ့ကြရပါတယ်။အဲ့ဒီကျောင်းသားတွေရဲ့အသက်မွေးဝမ်းကြောင်းမှုအပေါ်ဖြစ်နိုင်ခြေရှိတဲ့ရိုက်ခတ်မှုတွေကိုတက္ကသိုလ်ကောလိပ်အုပ်ချုပ်သူတွေဘက်ကပိုမိုတားဆီးပေးဖို့လဲတောင်းဆိုမှုတွေရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Pan America အဖွဲ့အစည်းက Christine Shepherdian ကပဲအခုလိုပြောပါတယ်
။ They can be doing a lot to make sure everyone
လူလက်စာပြောဆိုခွင့်ရှိအောင်လှူဆောင်တာနဲ့မလုပ်ပေးနေတာဟာဘာလဲဆိုတာလူတိုင်းတည်တည်ချာချာနားလည်လာအောင်ရှင်းပြဖို့သူတို့ကျောင်းအုပ်ချုပ်သူတွေကအများကြီးလုပ်နေပါတယ်ကျောင်းဝင်းထဲမှာပုံပွင့်လင်းလင်းပြောဆိုနေအောင်လူလက်တဲ့နေရာတစ်ခုဖြစ်အောင်လည်းအပင်းမြင့်တင်နိုင်ပါတယ်ဒါဆိုရင်ပညာပေးနိုင်အတွေ့အမြင်စိတ်ကူးတွေကိုပေးနိုင်တဲ့အခွင့်အလမ်းဖြစ်ပါတယ်ဘာလို့လဲဆိုတော့အရင်မြင့်အဆုံးရှိတဲ့ကျောင်းတော်ကြီးတွေဖြစ်လို့ပါသူတို့မှာနားလေသိမြင်မှုတွေအခြေခံမှုတွေကိုလူတိုင်းကိုရှင်းပြဖို့ကြွန့်ကျင်မှုတွေလည်းရှိကြပါတယ်
။အမေရိကန်နိုင်ငံတဝန်တက္ကသိုလ်ကောလိပ်ဒီမှာအဲ့ဒီလိုညွှန်ကြားချက်တွေဟာအရေးကြီးလိုအပ်နေပါတယ်ခင်ဗျာ
။ကိုခင်မောင်ဆိုမင်းတင်ပြပေးသွားတာဖြစ်ပါတယ်ရှင်။ Israel Hamas စစ်ပွဲတရင်ဆောင်မတွေအပြီးမှာတော့တရုတ်ရဲ့ကမ္ဘာလမ်းစီမံခန့်အကြောင်းတင်ပြပါမယ်။ကမ္ဘာတကွေးလန်ဒစင်ဒါမှမဟုတ်ပိုလန်မှသည်လို့သိကြတဲ့တရုတ်နဲ့တိုက်သုံးတိုက်အာရှဥရောပအာဖရိကဆက်သွယ်ရေးလမ်းကြောင်းမှာတရုတ်ဟာဥရောပလမ်းကြောင်းအတွက်ဘီလီယံ၁၀ချီရင်းနှီးမြှုပ်နှံထားခဲ့တာအခုဆိုရင်၁၀နှစ်ရှိခဲ့ပါပြီတရုတ်ရဲ့ရင်းနှီးမြှုပ်နှံငွေကိုအခြေခံအဆောက်အအုံပိုင်းတိဆောက်ရမှာတွေးကြရပါတယ်တချို့တိုင်းပြည်တွေမှာတော့အဲ့ဒီအကျွေးဘလို့ပြန်ဆက်ရမလဲရတဲ့မအေးဖြစ်နေကြသလိုမဟာဗျူဟာတော့ချက်ချတဲ့နေရာတွေကိုတရုတ်ကပိုင်ဆိုင်မှုအဖြစ်ရယူနေတာကိုလည်းစိုးရိမ်နေကြပါတယ်။လန်ဒန်ကနေ VOA သတင်းတောက် Henry Richwell ပေးပို့ထားတဲ့သတင်းဆောင်မကိုဦးတင်မောင်တန်းကတင်ပြပေးပါမယ်ရှင်
။ပိုလန်မှတစီမံကိန်းအောက်မှာဂရိနိုင်ငံရဲ့ Prayers စိတ်ကဟာယောဘကနေတရုတ်ကရယူလိုက်တဲ့အကြီးမားဆုံးနေရာတွေထဲမှာပါဝင်ပါတယ်။ဒီစီမံကိန်းကိုထောက်ခံကြသူတွေကတော့ဒီနေရာရဲ့ပြောင်းလဲမှုကိုပြောကြတာပေါ့2009ကစပြီးဒီစိတ်ကန်းကကိုင်းတွေတိုင်းတဲ့ကွန်တိုင်နာအရေအတွက်ကငါးစတက်သွားတာဟုတ်ပိုလမတ်တစ်စီမံကိန်းမှာပါဝင်ကြမယ်လို့ပြောထားတဲ့ဥရောပတိုင်းပြည်တွေကတရားစင်ကြော်ပါတယ်တရုတ်နဲ့ EU ကိုဆက်သွဲထားတဲ့ယထာနာပါဝင်ဘောလ်ခန်ဒေတာနဲ့အရှေ့ဥရောပကစီမံကိန်းတွေအတွက်တရုတ်ကငွေထုတ်ပေးပါတယ်2022ခုနှစ်မှာဟန်ဂရီနိုင်ငံဟာပိုလမတ်တစ်ရင်းနှီးမြှုပ်နှံမှုကနေအများဆုံးရယူခဲ့တဲ့တစ်ခုတည်းသောတိုက်ပွဲဖြစ်ပါတယ်။ဝေးကြီးလက်မှတ်တွေအတွက်ငွေထုတ်ပြီးဘူဒါပက်စ်မြို့ကနေဆာဗီယာမြို့တော်ဘဲဂရိတ်အထိယထာလန်ကိုလည်းတရုတ်ကတိဆောက်နေပါတယ်။ဒါပေမဲ့စီမံကိန်းအားလုံးအောင်မြင်တာတော့မဟုတ်ပါဘူး။အဝေးကြီးလက်မှတ်တိဆောက်ဖို့မွန်တီနီဂရိုနိုင်ငံဟာတရုတ်ကနေ2014မှာချင်းငွေ1ဘီလီယံဒေါ်လာရယူခဲ့ပါတယ်။အခုထိမပြီးသေးပါဘူး။ဒီချင်းငွေပမာဏကမွန်တီနီဂရိုရဲ့နှစ်စဉ်ဘတ်ဂျက်ရဲ့၃ဘုံတုံးထက်များပါတယ်။အတွေ့အကြုံတိုင်းပြည်ကဒေဝါလီခမ်းမဲ့ကိန်းစိုက်နေတာပါ။ပိုလမတ်တင်တဲ့ပတ်သက်လို့တချို့မှန်းချက်နဲ့နှမ်းထွက်မကိုက်တာကိုဥရောပကမြင်လာပါပြီလို့တရုတ်နိုင်ငံဆိုင်ရာဂျာမီသမ်းမတ်ကြီးဟောင်းဗော့ကာစတန်ဇဲလ်ကပြောပါတယ်
။ It has become something that isvery hard to understand
ဒီဘက်တိုင်းပြည်တွေအတော်များများအတွက်ပိုလန်မှာတရဲ့တကယ်ရွေချက်ကဘာလဲဆိုတာနားလည်ဖို့အလွန်ခက်ခဲတာဖြစ်လာနေပါတယ်တရုတ်အတွက်လည်းဒါကအကြီးအကျယ်ကုန်ကြမ်းကြိတ်များလွန်းလှတာဖြစ်လာနေပါတယ
်2019ခုနှစ်မှာအီတလီနိုင်ငံဟာချမ်းသာတိုက်ပြည်အုပ်စု G7 ကနေဒီစီမံကိန်းနဲ့ပါသွားတဲ့တခုတည်းသောနိုင်ငံမှာအကျိုးဖြစ်ထွန်းနိုင်မယ်လို့ထင်ရတာတွေကဖြစ်မလာခဲ့ပါဘူးလို့ခုတော့အစိုးရကပြောပါတယ်ဒီနေ့နောက်ပိုင်းမှာဒီစီမံကိန်းတဲ့ကအီတလီကထွက်တော်မှာပါ။ကုန်ပစ္စည်းတွေရဲ့ထုတ်လုပ်မှုကွင်းဆက်ကတရုတ်အပေါ်မိခိုနေရတာကိုအနောက်နိုင်ငံတွေကကြိုးစားလျှော့ချနေကြပါတယ်။ဒါကြောင့်ပိုလမတ်တေးရဲ့ဆွဲဆောင်အားကလည်းဆုံးရှုံးနေပါပြီလို့ဥရောပပြည်ပြင်ပြောင်းလဲရေးအဖွဲ့ကပိုင်းခြားသုံးသပ်သူလူဂီစကော့ဇီလီကပြောပါတယ်
။ So the increasing diplomatic costs associated with
နောင်နဲ့တရုတ်ကြားအနီးရဲ့လျှော့ချရေးစနစ်ကျယ်ပြန့်တဲ့လမ်းကြောင်းအရာတရုတ်နဲ့ဒီဆက်တယ်လို့အမြင်ခံရတာကြောင့်တနမန်ကြီးအရာဖိဆက်လိုက်ရတာကငါတထက်ညားလာနေပါတယ်။ဒီချိန်ထဲမှာပဲခုရှိနေတဲ့အကျိုးမြတ်ကငဲတထက်နည်းလာပါတယ်
။မကြာမီနှစ်တွေအတွင်းမှာလည်းပိုလမတ်တဲ့အတွက်ဥရောပမှာတရုတ်ရဲ့သုံးဆွဲငွေကအရေးပါပါနည်းသွားတာတွေ့ရပါတယ်။ Open University ကဖိလစ်ပိုဘိုနီကတော့အခုလိုမြင်ပါတယ်
What we've seen has been a recalibration, if you like, a reorientation.
ကျွန်တော်တို့မြင်နေရတာကတော့ပိုလမတ်စ်စီမံကိန်းကိုဒေသအမျိုးမျိုးနဲ့ပြန်ချိတ်ဆက်တာပါပဲ။တရုတ်ရဲ့ကလျေအင်းကြီးချင်းတွေနဲ့ဖြစ်ကောင်းဖြစ်ပါလိမ့်မယ်
။ပိုလမတ်စ်စီမံကိန်းက10နှစ်မြောက်နှစ်ပတ်လည်လာပြီးတရုတ်ကနှစ်ပတ်လည်ပွဲကျင်းပနေချိန်မှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကြောင့်တိုက်ပွဲတွေမှာအကျိုးမြတ်ရသလား။ဒါမှမဟုတ်တရုတ်ကျွေးတင်ပြီးစီးပွားရေးနဲ့နိုင်ငံရေးဝင်တော့ဝင်ပို့ပြည်လေလေသလားဆိုတဲ့အငင်းခုံကတော့
ဆက်ဖြစ်နေစေဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်တာရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်ရှင်။မလေးရှားနိုင်ငံပါဟန်ပြည်နယ်ရွန်ဘေးခရိုင်အလုပ်ဆိုင်တစ်ခုထဲမှာမြန်မာနိုင်ငံသား3ဦးအောက်တိုဘာလအတွင်းတေဆုံးခဲ့ရမှုဟာဆိုရင်တိုက်ခိုက်ခံရတဲ့အခြေအနေမျိုးမဟုတ်ဘဲလက်တလို့အစာစိတ်တင်မှုတစ်ခုခုကြောင့်တေဆုံးခဲ့ရတာဖြစ်တယ်လို့မလေးရှားရဲအယာရှိကအောက်တိုဘာလ20ရက်နေ့မှာပြောပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံကပါဟန်ရဲအယာရှိဒါပ်တော့စီရီကအောက်တိုဘာလ18ရက်နေ့ကတေဆုံးခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့သတင်းကိုသတင်းပေးတိုင်ကြားလာခဲ့လို့ရဲတပ်ဖွဲ့ဝင်တွေကသွားရောက်စစ်ဆေးခဲ့ကြအောင်သတင်းတောက်တွေကိုအောက်တိုဘာလ20ရက်နေ့ကသတင်းထုတ်ပြန်ပြောဆိုခဲ့တာပါရုတ်တရက်တေဆုံးသူမြန်မာအမျိုးသားတွေဟာအသက်22နှစ်နဲ့33နှစ်ကြာရှိပြီးတေဆုံးသူတွေဟာမတေဆုံးရင်တိုက်ခိုက်ခံရတာခိုက်ရန်ဖြစ်ပွားတာမျိုးတွေမတွေ့ရဘူးလို့လည်းဆိုပါတယ်ရန်ပင်းစေးရုံကိုပို့ပြီးခွဲစိတ်စစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အစာအစိတ်တက်မှုတစ်ခုကြောင့်ဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကလက်တလုံးမှတ်ချက်ချကြောင်းမလေးရှားနိုင်ငံကအလုပ်သမားတွေကိုအကူအညီပေးနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ်။
တောင်းလို့ရတဲ့ဆဲမှာမြန်မာ3ယောက်ပြီးဆုံးတာပေါ့။ပြီးဆုံးတော့ဒီမြန်မာ3ယောက်ပြီးဆုံးတော့ဟိုထိခိုက်တဲ့အကြောင်းပြီးဆုံးလာလားဒါမှမဟုတ်အချင်းချင်းအော်တော့ဘောနော်ဟိုပြင်ပထိကြိုက်လာတဲ့တန်ရာရှိတာဆိုပြီးတော့မှတော့ရဲတပ်ဖွဲ့နဲ့ဒီစေရုံကနေစစ်သေးပါတယ်စစ်သေးတော့သူတို့ရဲ့စစ်မှုရလက်ကတော့ဟိုတမ်းမတည့်တာတခုပေါ့နော်အစာစိတ်တင်တာမျိုးပေါ့နော်အဲ့လိုမျိုးကြောင့်ပြီးဆုံးတယ်လို့သူမှတ်ချက်ချတယ်ရဲဌာနကနေတော့ပါတယ်တောက်တုံးတဲ့အရက်တည်းမှာအဲ့ဒီတည်နေလောက်တဲ့ပေါ့နော်တမ်းမတည့်တဲ့ဟိုပါဝင်မှုမျိုးရှိတယ်လို့အဲ့ဒါကိုလည်းဆက်လက်ပြီးတော့ပေါ်ထွက်သွားမယ်လို့တော့ပြောပြထားပါတယ
်မလေးရှားနိုင်ငံထဲမှာလည်းမြန်မာအတော်များများကဒီပေါ်ပေါ်နဲ့အရက်တွေကိုတောက်တုံးကြတာတွေရှိတာကြောင့်ဒီရက်တွေဟာနာမည်ကြီးတစိမ့်တွေကိုတုပပြီးထုတ်လုပ်တာဖြစ်လို့အရင်တုန်းကလည်းအရက်တွေတောက်ပြီးအစိမ့်သိမှုတွေဖြစ်ခဲ့ရကြောင်းကိုလည်းပြောပြပါရစ
ေ။ဒီစားထဲမှာရှိတဲ့ကြောဆိုရင်ဒါဟိုဥစားပေါ့လူလက်သန်းစားတွေကလုံခဲ့ခြင်းတချို့ကအခုလိုဝိသမလောဘနဲ့ဇီဝရေးမျိုးတွေတုံးနေတာပေါ့နော်။ဆိုတော့အဲ့ဒီအရက်လိုင်းကပတ်သက်လဲတော်တော်ရတယ်လို့ဇီဝချမ်းသာမှုလည်းတော်တော်မြင့်နေတယ်။ပတ်သက်များတဲ့စိမ့်တွေအကုန်လုံးကိုအတုထုတ်ပြီးတော့မှပြောဆိုဒီဘောနဲ့ကြောင်းနေတာဆိုတော့အဲ့ဒီအချက်တွေကပြောဆိုရင်ဘယ် FD ရမှာစစ်သေးတာလို့လည်းမရှိလို့ဘာအမဆိုင်ချက်ဒီမှလည်းမရှိ
မလေးရှားနိုင်ငံမှာတော့2018ခုနှစ်စက်တင်ဘာလတုန်းကအရက်အတုတွေတောင်းပြီးလို့မြန်မာ16ဦးပါဝင်နိုင်ငံသားသား22ဦးအစိတ်အသင့်တည်ဆုံးတာတွေရှိခဲ့ပါတယ်2012ခုနှစ်တုန်းကလည်းအရက်အတုတောင်းမှုကြောင့်အစိတ်အသင့်တည်ဆုံးသူ25ဦးရှိခဲ့ပါတယ်အဲ့ဒီတုန်းကတော့အရက်အတုတွေကိုဖမ်းဆီးခဲ့ပြီးအဲ့ဒီအရက်တွေထဲမှာမက်သနောပါဝင်တာတွေကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်အခုအစိတ်အသင့်တည်ဆုံးမှုနဲ့ပတ်သက်လို့တော့ဓာတုပညာရှင်တွေရဲ့အစီရင်ခံစာကိုစောင့်နေတဲ့အတွက်အသေးစိတ်မသိရသေးဘူးလို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင
်မအေးအေးမှာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ကျမတို့ VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလို VOE ရဲ့ Facebook နဲ့လူမှုကွန်ရက်စာမျက်နှာ YouTube မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါတယ်။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းမှာတောတရှင်များရှင်။ VOA American အတန်းရဲ့2023ခုနှစ်အောက်တိုဘာလ24ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ပကြခင်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာသတင်းပတ်စင်ခဏတွေကိုတင်ပြပေးပါမယ်ရှင်။အခုအရင်ဆုံးတော့သတင်းထောက်မှတ်စုအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဆက်နာသိမ့်ပြီးနောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်နိုင်ငံတော်ဆစ်ပေးရှောင်နေရသူတွေအရေးပေါ်စာနာမှုအခုအညီတွေအရင်မီလိုအပ်နေတဲ့တစ်ချိန်တည်းမှာပဲတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ရှိနှစ်ပြည့်အခမ်းအနားကိုစစ်ကောင်စီကကျင်းပခဲ့ပါတယ်။အခမ်းအနားကိုတယောက်ခဲ့သူတွေရဲ့အမြင်နဲ့အတိုက်ခံတွေရဲ့သဘောထားတွေဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့ထားတဲ့သတင်းတောင်မှတ်စုကိုကိုသားညုံကပြောပြပေးပါမယ်ရှင်။
မနက်ကတည်းကဒီသာတော်များများမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြုခါတွေဖြစ်ပွားနေတဲ့ချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စည်း NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာရှစ်နှစ်ပြည့်အခမ်းအနားကိုစစ်ကောင်စီကနေပြီးတော့အောက်တိုဘာလ15ရက်နေ့ပြီးခဲ့တဲ့ဒီနေ့ဝင်နေ့တုန်းကနေပြော်မှာကျင်းပပါရတယ်။အဲဒီခမ်းအနားကိုတော့စစ်ကောင်စီဖွဲ့ဝင်တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ပါဝင်နိုင်ငံရေးပါတီနိုင်ငံတကာတန်တမာတွေနဲ့ဌာနဆိုင်ရာအပြင်ရပ်ဖက်လူမှုအဖွဲ့စည်းကကုစလေတွေလည်းတယောက်ခဲ့ကြပါရတယ်။NCA ရှိနေပြီခန္ဓာမှာအဖွဲ့မိကွန်းပြောခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတက်မတော်အနေနဲ့ NCA စာချုပ်ပေါ်မှာဒါအလေးထားဆောင်ရမယ်လို့ပြောပါတယ်။ဒါအပြင်လူမျိုးကိုအခြေမခံမဲနဲ့နေမျိုးကိုအခြေခံတဲ့ Federal စနစ်အကောင့်တွေဖော်ဖို့လိုအပ်တဲ့အကြောင်းလည်းသူကထည့်သွင်းပြောသွားပါတယ်။
နိုင်ငံလူမျိုးစုများများပြားထားတဲ့ကျွန်တော်နိုင်ငံနေနဲ့ Federal စနစ်ကိုကျင့်သုံးရမှာလူမျိုးကိုအခြေခံတဲ့ Federal စနစ်ထဲနေမျိုးဒေသကိုအခြေခံတဲ့ Federal စနစ်ကိုအကောင့်တွေဖော်ဖို့လိုပါတယ်။ဒါမှတော့ Federation ဆိုတဲ့ကွဲပြားခြားနားမှုကိုအားပေးတဲ့ပြည်တော်စုပြောင်းလဲခြင်းကိုဥတည်သွားစေနိုင်တဲ့ကိစ္စတွေကိုရှောင်ရှားနိုင်ပါတယ်ဖြစ်ပါတယ်။
NCA စာချုပ်ဆက်ပြီးတော့အကောင့်ထဲပေါ်ဖို့နဲ့လက်မှတ်မထိုးရသေးတဲ့ဖွဲ့ရည်အနေနဲ့လည်းစနစ်ပွဲစီကိုအရောက်လှမ်းဖို့စစ်ကောင်းဆောင်ကတိုက်တွန်းပါတယ်။အခမ်းအနားကိုတယောက်ခဲ့တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စက်က NCA စာချုပ်ကို၈နှစ်ကြာချိန်အထိအကောင့်ထဲမပေါ်နိုင်လို့ပြည်တော်စုအတွက်နင်နာတဲ့အကြောင်းသူကထောက်ပြပါတယ်။အခုရင်ဆိုင်နေရတဲ့အချက်တဲတွေပပောင်းစုံကအခက်ခဲတွေပို့ပြီးတော့မဆူဝါးသွားစီဘူးဝိုင်းဝန်းအဖြစ်ရှာဖို့ကိုလည်းဘူဂျူကြီးရွတ်ဆက်ကတိုက်တွန်းပါလေ။န
ာရကြဒီကိုမြင်းချမ်းစွာမကယ်ရှင်းနိုင်ခဲ့တော့ဇမဲတန်းကြီးကတန်းကြီးဟာကြည့်ရဲ့ပဋိပက္ခနဲ့နောက်ဆက်သွားအကျိုးအဆက်များကိုရင်ဆိုင်ကြုံတွေ့နေရပြီးတန်းကြီးရဲ့ဆက်ပေါင်းစုံအကြဒီကိုပေါ်မူပြီးဆိုပါတဖြတ်မဆိုပါလာစေရဝိုင်းဝန်းဒီအပြေစာရမယ်အချိန်ရောက်ဒီလိုတိုက်တွန်းလို့ဆိုလိုပါလေ
NCA လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ KNU ကင်မြူသားစီယုံဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူစေဖို့ကလည်းတက်ရောက်လာတဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေကမေကွန်ပြောပါတယ်ပြီးခဲ့တဲ့ကာလမှာ NCA စာချုပ်ကိုအကောင့်ထဲပေါ်မှုဟာအောင်မြင်တင့်တလောက်မအောင်မြင်ခဲ့တဲ့အကြောင်းသူ့ရဲ့မေကွန်မှာထည့်သွင်းပြောပါတယ် NCA စာချုပ်လက်မှတ်ရေးထိုးစဉ်မှာအတိတ်သက်သေဖြစ်နေပါဝင်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီခန်းနာကိုတက်ရောက်ခဲ့တဲ့မျှော်လင့်ချက်ကိုအခုလိုပြောပြပါတယ်
နောက်တစ်ခုကလည်းဒီနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဟာ NCA ကာလတုန်းကကြိုတင်မျှော်မှန်းမထားတဲ့ညှို့လင့်မထားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့ဒီ NCA ကိုပြန်ပြီးတော့အသက်ဝင်လာအောင်အားကောင်းလာအောင်လုပ်ဖို့ဆိုတဲ့အခါမှာဒီလက်ရှိရှိနေတဲ့အခြေအနေအရရက်ကိုခြုံငုံပြီးတော့ပြန်သုံးသပ်ဖို့လိုတယ်လို့မြင်ပါတယ်နောက်တစ်ခုကလည်းဒီ platform ကအခြေပြုပြီးတော့ပိုပြီးကောင်းမွန်တဲ့ပြုပြင်ကောင်းလဲမှုတွေလှုပ်သွားရင်ကျွန်တော်တို့ကငြင်းငြင်းရေးနဲ့ပြန်ပြီးနှီးဆက်လာမယ်လို့ညွှန်လင့်ပြီးတော့လာတက်တာဖြစ်ပါတယ
် NCA ရှင်းနေပြီအခမ်းအနားကိုလက်မှတ်ရေးထိုးထားတဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဖြစ်ကြတဲ့ KN ငြင်းငြင်းကောင်စီ KNU KNLPC ဒီမိုကရေစီအကျိုးပြု KN တက်မတော် DGPE ရှက်ပြီးပြန်လဲထူထောင်ရေးကောင်စီ RCSS ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရခိုင်ပြည်လူမျိုးရေးပါတီ ELP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့တယောက်ကြပါတယ်
န်စီအမပေါင်းလက်မှတ်ရေးထိုးခဲ့တဲ့ KN မြို့သားစီယုံ KNU ၊ချင်းမြို့သားတပ်ဦး CNF နဲ့မြန်မာနိုင်ငံဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF တို့ကတော့ NCA စာချုပ်ပြည့်ပြည့်သွားပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကလေးကသဘောထားထုတ်ပြန်ခဲ့ပါတယ်NCA ရှင်းနှစ်ပြည့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး EPSDF အဖွဲ့ဝင်3ကိုနိုင်ငံရေးနဲ့စစ်ဖက်ဆိုင်ရာတာဝန်တွေရုပ်သိမ်းလိုက်တဲ့အကြောင်းလဲ EPSDF ကကြေညာပါရယ် NCA လက်မှတ်ရေးထိုးထားတာရှိပေမဲ့လက်မှတ်ရေးထိုးနိုင်ရေးဆွေးနွေးခဲ့မှုတဲ့ KNU အမျိုးသားတိုးတက်ရေးပါတီ KNPP ကလည်းစစ်ကောင်စီကလုပ်တဲ့ NCA အပါအဝင်ဆွေးနွေးပွဲတွေဟာဟန်ပြတာဖြစ်လို့လက်ခံယုံကြည်စရာလုံးဝမရှိဘူးဆိုပြီးတော့သဘောထားထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတစ်ဖက်မှာအဖြစ်ခက်ရစေးရစောင်းနေတယ်ဆိုပေမဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းထူရာတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်နေရာဒေသတချို့မှာဒေသခံတွေဟာသူရဲ့နေအိမ်ကိုမပြန်နိုင်ကြသလိုပြန်စရာအိမ်လုံးဝမရှိတော့တဲ့သူတွေလည်းရှိပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းနေရာစွန့်ခွာထွက်ပြေးနေရသူပေါင်း2,000နီးပါးရှိလာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံ UNOCHA ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကလည်းမြန်မာစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အရေးယူဖို့ဆိုပြီးတော့တောင်းဆိုတိုက်တွန်းကြပါတယ်။လွန်ခဲ့တဲ့7ရက်တုန်းက NCA စာချုပ်ကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကကုလသမဂ္ဂအပါအဝင်နိုင်ငံတကာအသီးသက်တွေတွေနဲ့ပြည်သူတွေတက်တွေတွေရှေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့ရှင်းနေပြည်အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။NCA စာချုပ်ကိုဆက်လက်အကောင့်ထဲပို့ဖို့နဲ့လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းစွန့်ဝတ်တွေအရောက်လှမ်းဖို့ဆိုပြီးတော့သူကတိုက်တွန်းခဲ့ပါတယ်။မြန်မာပြည်တနံတလျားစစ်ပွဲတွေဒုက္ခသည်တွေနဲ့နိုင်ငံရေးပြည်ပခါတွေကြောင့်မတိမငြိမ်ဖြစ်နေတဲ့အချိန်မှာစစ်ကောင်စီကအခုလိုလုပ်တဲ့တနင်္ဂနွေအပြစ်ခတ်ရစေးစာချုပ်နှစ်ပတ်လည်အထိမ်းအမှတ်ပြုလုပ်တာကိုဝေဖန်မှုတွေကရှိပါတယ်။ဒါ့အပြင်စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်လည်းဒီစာချုပ်ဟာပြည့်ပြည့်သွားပြီးတော့အသက်မဝင်တော့ဘူးလို့တိုင်းသာလက်နက်ကိုင်တွေအတော်များများကယူဆတဲ့အပြင်PDF ပြည်သူ့ကော်မတီတပ်ဖွဲ့တွေနဲ့နိုင်ငံအနှံ့အပြားစီးပရိပခါတွေကရှိနေစေဖြစ်တာမဟုတ်လို့လေဒီခန်းနာဟာဟန်ပြလို့ရပဲလို့ဝေဖန်ပြောဆိုကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုမှာပြန်ဆက်လိုက်ရပါတယ်ခင်ဗျကျွန်တော်သားညိုပ
ါသတင်းတောက်မှတ်စုပါရှင်အီတလီနိုင်ငံရောမမြို့တော်မှာရှိတဲ့ FAO ဌာနချုပ်မှာအောက်တိုဘာလ19ရက်နေ့ကတော့ကမ္ဘာလူငယ်ဆန္ဒရိတ်ခါနေ့ကိုကျင်းပပါတယ်လူငယ်တက်ချွာလှူရှားသူတွေကြော်ကြားသူတွေစပိုမှုတွေနဲ့ဆွန့်ထွင်သူတွေတက်ရောက်ခဲ့ကြပြီးရေးအရေးမြေကောက်ွယ်ရေးခိုင်မာတဲ့ဆောင်ရွက်ချက်တွေကိုဆွေးနွေးကြပါတယ်အနာဂတ်မျိုးဆက်တွေအတွက်ပို့ပြီးတော့ရေရှည်ခံတည်တံ့စေပြီးဆန္ဒရိတ်ခါလုံခြုံမှုရှိစေဖို့ရည်ရွယ်တာဖြစ်ပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်ကဘာမှာဆာလောင်မွတ်သိမ့်မှုနဲ့ပြိပခါတွေတိုးလာနေချိန်မှာတဘာဝအရင်းမြစ်တစ်ခုဖြစ်တဲ့ရေအရင်းမြစ်ကောက်ွက်ထင်းသိမ်းရေးရေးချိမှုကိုပါဝင်ဆွေးနွေးသူတွေအလေးထားဆွေးနွေးခဲ့ကြပါတယ်။ကဘာဆန္ဒရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွှန်ကြားရေးမှူးချုပ် Q Dong Ju ကတော့ရေအရင်းမြစ်ဟာဆိုရင်တက်ရှိတွေနဲ့ဆန္ဒရိတ်ခါအတွက်အခြေခံဖြစ်တယ်လို့ပြောပါတယ်။စင်ခေါ်ကိစ္စံချက်တွေနဲ့ဖြည့်ရှင်းချက်တွေကိုဆန့်စစ်နေကြတာနဲ့အတူပဲအနာဂတ်မှာဆန္ဒရိတ်ခါနဲ့တောက်သုံးရေးပိုပြီးကျွဲဝလာရေးအတွက်လူငယ်တွေအနေနဲ့သူတို့ရဲ့အပြုသဘောဆောင်တက်ကြွမှုစိတ်အားထက်သန်မှုစွန့်စားတီထွင်လွတ်မှုတို့ကိုအသုံးချကြဖို့လဲတိုက်တွန်းလိုက်ပါတယ
် Dear friends you are the future
and အနာဂတ်ဖြစ်တဲ့မိတ်ဆွေတို့အနေနဲ့လူတို့ကဘာမြင်နဲ့ကျွဲဝတိုးတက်မှုတွေအတွက်ပိုပြီးကောင်းမွန်တဲ့ကဘာကြီးဖြစ်စေဖို့ကျွန်တော်တို့ရဲ့အမွေအနှစ်ကိုဆက်လက်သေဆောင်သွားဖို့လိုပါတယ်
ဘာရီစားသုံးနေကြတယ်ဆိုတာကိုပို့ပြီးတော့နားလည်သိရှိဖို့လိုအပ်ချက်နဲ့ဆန္ဒရိတ်ခါဟာတောက်သုံးရည်အပေါ်မှာတက်ရောက်စီမှုတို့ကိုလည်းလေ့လာခဲ့ကြပါတယ်။တောက်သုံးရည်အရေးစိုးရိမ်နေကြရတဲ့နိုင်ငံတွေမှာနေထိုင်ကြသူစုစုပေါင်းက1.4 ဘီလီယံလောက်ရှိနေပြီးလူသန်းပေါင်း600လောက်ကတော့ရေထုကိုအခြေပြုတဲ့ဆန္ဒရိတ်ခါစနစ်အပေါ်မှာမှီခိုနေရသူတွေတစ်စိတ်တစ်ပိုင်းမှီခိုနေရသူတွေဖြစ်တယ်ဆိုတာကိုလည်းကမ္ဘာဆန္ဒရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွန်ကြားရေးမှူးချုပ်ကမှတ်ချက်ပေးပြောပါတယ်။တဘာဝအရင်းမြစ်တွေကိုအလေးထားပြီးအာဟာရပြည့်ဝတဲ့ဆန္ဒရိတ်ခါလုံလောက်ရေးကိုဖော်ဆောင်နိုင်စေမဲ့စိုက်ပျိုးထုတ်လုပ်တဲ့ဆန္ဒရိတ်ခါစနစ်ရေရှည်တည်ထောင်အောင်ဆောင်ရွက်ဖို့အရေးကြီးတာကိုလည်းသူကထောက်ပြပါတယ်။ရေမရှိတာကြောင့်အဆိုးရွားဆုံးထိခိုက်သက်ရောက်ရသူတွေထဲမှာအများအပြားကတော့ တနေ့လိုအပ်ချက်တနေ့အရေးမအောင်စူးစမ်းနေကြရတဲ့လယ်သမားငယ်တွေအထူးသဖြင့်အမျိုးသမီးတွေတိုင်းရင်းမျိုးနွယ်စုဝင်တွေရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေဖြစ်ကြတယ်လို့လဲ FAO ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။ပိုပြီးရေရှည်တည်တတ်မဲ့ရေရင်းမြေစီမံခန့်ခွဲမှုစားနပ်ရိက္ခာလုံခြုံမှုရှိတဲ့အနာဂတ်အတွက်စုပေါင်းဆောင်ရွက်ရေးကို FAO ညွှန်ကြားရေးမှူးချုပ်ကလူငယ်တွေကိုပြောကြားခဲ့တယ်လို့ပဲအနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့လဲသူကပြောပါတယ်။
Bigger problems can be solved through the small action.
ဆောင်ရွက်ချက်လေးတွေကနေတဆင့်ပြဿနာကြီးတွေကိုဖြေရှင်းနိုင်ပါတယ်။အနာဂတ်မှာတောက်သုံးရင်နဲ့စားနပ်ရိက္ခာလုံခြုံရေးကိုပိုပြီးရေရှည်ခံတဲ့စီမံခန့်ခွဲရေးအတွက်ကျွန်တော်တို့မှာခိုင်မာတဲ့ရည်မှန်းချက်တွေရှိပါတယ်။ကျွန်တော်တို့ကဘာကြီးရဲ့အနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေဖြစ်တဲ့ခမားတို့ရဲ့ပါဝင်ဆောင်ရွက်မှုကအရေးကြီးပါတယ်။သဘာဝဝန်းကျင်အတွက်ကောင်းမွန်တဲ့စားနပ်ရိက္ခာတောက်သုံးရင်နဲ့စားနပ်ရိက္ခာလေလွင့်ဆုံးရှုံးမှုကျော်ပါစေရေရေကိုပြန်လဲတန့်စင်သုံးဆွဲနိုင်မဲ့ဘေးကင်းတဲ့နီလန်းတွေရှာဖွေရေးနဲ့ရေညဉ့်ညမ်းမှုကာကွယ်ရေးတို့ကိုဆောင်ရွက်ပြီးအပြောင်းလဲတွေလုပ်နိုင်ကြပါတယ်လူတိုင်းနေရာတိုင်းမှာစားနပ်ရိက္ခာနဲ့တန့်ရှင်းတဲ့တောက်သုံးရေလုံလောင်ရေးကိုအတူတကွပူးပေါင်းဆောင်ရွက်နိုင်စွမ်းရှိပါတယ်
စပေါ်မှုတူလည်းဖြစ်အီကွေရောဆိုင်ရာချစ်ချည်ရေးတန်တမန်လည်းဖြစ်တဲ့ရိုဒရီဂိုပါချီအိုကိုကတော့ရေရင်းမြေလုံခြုံမှုနဲ့ဇီဝမျိုးစုံမျိုးခွဲတရှိမှုကြောင့်ချိတ်ဆက်မှုကိုအလေးထားပြောပါတယ်။တစ်ပင်လေးကိုကာကွယ်ပြီးအနာဂတ်ကဘာကိုထိမ့်သိမ်းဆောင်ရှောက်သူတွေဖြစ်စေချဖို့ကိုလည်းလူငယ်တွေကိုသူကတိုက်တွန်းပါတယ်။ကဘာပေါ်မှာတစ်ပင်လေးပိုပြီးများလာရင်ရေရင်းမြေလည်းပိုပြီးတော့ကျွဲဝလာမယ်လို့သူကပြောခဲ့တာပါ။
The more trees we have in our planet, the more water we have.
ဒါကြောင့်လေဇီဝမျိုးကွဲမျိုးစုံတည်ရှိမှုဟာအရေးကြီးတာဖြစ်ပါတယ်။ရေနဲ့ဇီဝမျိုးစုံမျိုးကွဲတည်ရှိမှုဟာဓာတ်ရိုက်ဆက်ဆက်နေပါတယ်။သစ်ပင်တွေပိုပြီးစိုက်ပျိုးကြဖို့နောက်ကမ္ဘာပေါ်မှာရှိပြီးသားသစ်ပင်တွေကိုပြုစုစောင့်ရှောက်ပြီးဖြည့်ရှင်းဆောင်ရွက်ကြဖို့အလုံးကိုဖိတ်ခေါ်ပါတယ
်။ဇာတိဥတုပြောင်းလဲမှုဆိုင်ရာအချက်အလက်ပြဿနာတွေကိုစိုးရိမ်မှုဟာကြောင်ကျိုးစီလျော်မှုရှိပေမဲ့ဒီကိစ္စကိုဘာမှအရေးယူလှုပ်ဆောင်ခြင်းမရှိတာကိုတော့လက်တင်ခံနိုင်ကြမရှိဘူးလို့လူငယ်တက်ကြွလှုပ်ရှားသူအိုလီဗီယာမန်ဒယ်ကပြောပါတယ
် Everyone no matter how old can make a big difference everyone can be an activist
ဘယ်သက်ရွယ်ပဲဖြစ်ပါစေပြောင်းလဲတွေဆောင်ရွက်နိုင်ပါတယ်လူတိုင်းဟာတက်ကြွလှုပ်ရှားသူဖြစ်နိုင်ပါတယ်ကိုယ့်ရဲ့အတိုင်းအဝိုင်းကိုယ်အိမ်ကိုကြောင်တွင်မှာဆောင်ရွက်ချက်လေးတွေစတင်ဖို့ပဲလိုပါတယ်။လူတိုင်းရဲ့ဆောင်ရွက်ချက်ကအရေးပါပြီးအခုချိန်ဟာဆိုရင်အရေးယူဆောင်ရွက်ဖို့အလိုအပ်ဆုံးအချိန်လည်းဖြစ်ပါတယ်။ကျမတို့အသက်ရှင်ရက်တည်းအတွက်တွန်းလှန်နေရခြင်းဖြစ်ပြီးအတူတူကပူးပေါင်းဆောင်ရွက်မှာပဲအားလုံးပါဝင်နိုင်တဲ့ပိုးပြီးတော့ကျန်းမာတန့်ရှင်းတဲ့အနာဂတ်ကိုတည်ဆောက်နိုင်မှာပါ
။ဥယျာဉ်ဒီဇိုင်နာဂျန်းမူကာဘင်ကတော့အိုင်ယာလန်နိုင်ငံဆိုင်ရာချစ်ချည်ရေးတန်တမန်ဖြစ်ပါတယ်။ရေရင်းမြစီမံခန့်ခွဲမှုပိုပြီးကောင်းမွန်လာဖို့အရေးကြီးတယ်ဆိုတာကိုသူကအလေးထားပြောဆိုပါတယ်။တစ်ပင်နေစိုက်ပျိုးတဲ့အခါမှာလည်းသဘာဝကိုလေ့လာသင်ယူချဖို့တိုက်တွန်းပါတယ်
။ So I stopped using all chemicals and all artificial foods and I began to
သဘာဝမဟုတ်တဲ့အစားအသောက်တွေကိုရှောင်ကျင်ပါတယ်။တစ်တော့တွေသဘာဝကကျွန်တော်တို့ကိုဘာတွေပေးထားလဲဆိုတာကိုစပြီးလေ့လာခဲ့ပါတယ်။
လူငယ်ကပါဆမရိတ်ခန်းလေးကိုတက်ရောက်လာတဲ့နိုင်ငံတကာပုဂ္ဂိုလ်တွေထဲမှာတော့အိန္ဒိယကစပိုမှုအနာဟီတာဒွန်ဒီဘရာဇီးကဘယ်လာဂီလ်ဂါနာကဖာတမာဘင်တာနောက်အီတလီကမတ်မာရိုလာတို့လည်းပါဝင်ကြပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြစ်ရမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။ အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုလိုပါ၏နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ၏ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်တောတာရှင်များရှင်အင်္ဂလိပ်စာသင်ခြင်းလို့လေ့လာရင်းကနေထိုင်းနိုင်ငံချင်းပိုင်တက္ကသိုလ်မှာဘွဲ့လွန်တက်နိုင်တဲ့အထိဖြစ်လာခဲ့တာလို့ဘွဲ့လွန်ကျောင်းသားကိုနိုင်လင်းကပြောပြပါတယ်မြန်မာနိုင်ငံမှာ၄နာမည်အောင်ခဲ့ပေမဲ့အင်္ဂလိပ်ဘာသာနဲ့လူမှုရေးသိပ္ပံဘွဲ့လွန်ဘာသာရပ်တွေကိုချင်းပိုင်တက္ကသိုလ်မှာသင်နိုင်ဖို့ဘလို့ကြိုးစားခဲ့တယ်လဲဆိုတာကိုကိုနိုင်လင်းကိုမတ်စုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံထဲမှာဒီတရားဝင်ရွှေ့ပြောင်းလုပ်ကားအနေနဲ့အလုပ်လုပ်နေရပေမဲ့ပညာသင်ခြင်းနဲ့ဆိုရင်တင်ယူနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကိုရိုင်ပညာသင်နေသူတယောက်ကပြောပါတယ်။သူကတော့ဒီလက်ရှိချင်းပိုင်တက္ကသိုလ်မှာဘွဲ့လွန်မာစတာဘွဲ့အတွက်ကျောင်းတက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကနေ2008ခုနှစ်မှာထိုင်းနိုင်ငံထဲကိုဒီတရားဝင်ခြေချင်းဝင်ရောက်ပြီးရွှေ့ပြောင်းလုပ်ကားအနေနဲ့အလုပ်လုပ်ခဲ့ရတာကနေချင်းပိုင်တက္ကသိုလ်မှာဒီဘွဲ့လွန်ကျောင်းတက်တဲ့အထိဘလို့စ조사ခဲ့ရတယ်လဲဆိုတာကိုကိုနိုင်လင်းကိုမေးကြည့်ပြပါတယ်။
အခုလောလောဆယ်တော့ကျွန်တော်ကဒီရှင်းမိုင်တက္ကသိုလ်မှာဒီလူမှုရေးသိပ္ပံမှာเนาะအင်္ဂလိပ်လိုဆိုတော့ဒီ social science ကိုဟို specializing in development study အဲ့ဒီဘာသာရပ်ကိုတက်နေတယ်ပေါ့เนาะ international program မှာတက်နေတယ်အာ second year ရောက်နေပြီပေါ့ပုံမှန်ဆိုလို့ရှိရင်တော့သူက2 program ဒါပေမဲ့တော်တော်များများကတော့ကျွန်တော်ဟို2ကျော်တယ်3နှစ်အာလောက်တော့တက်ရတယ်ပေါ့เนาะပြီးတော့ကျန်တဲ့အချိန်မှာတော့အခုလောလောဆယ်ကလည်းကျွန်တော်က thesis လုပ်နေတယ် thesis လုပ်ရင်းနဲ့အဲ့လိုမျိုးကြံတဲ့အရှင်ကိုအားလက်တဲ့အရှင်ကိုစာတင်ပေးနေတယ်ပေါ့နော်စာတင်ပေးတယ်ဆိုတာလည်းပဲ GED အဓိက social study ကိုကျွန်တော်ကအဲ့လိုမျိုးဟိုအခွင့်အခွင့်မှာတင်ပေးနေတယ်ပေါ့နော
်ဒီမှာ GED ဆိုတာကတော့ဒီ American နဲ့ Canadian နိုင်ငံတွေမှာပေါ့နော်ဒီအထက်အတန်းအဆင့်အောင်ထားတာနဲ့ညီတဲ့ဟိုပညာရေးချင်းအသိအမှတ်ပြု certificate ကိုပြောတာပါဆိုတော့ကိုနိုင်လင်းကတကယ်တော့ပေါ့နော်ဒီထိုင်းနိုင်ငံတွေကိုတရားမဝင်ရွှေ့ပြောင်းအလုပ်သမားအနေနဲ့ရောက်လာတယ်ရောက်လာပြီးတော့မှဒီခက်အလုပ်တွေလုပ်တယ်ပေါ့လေဆိုတော့အဲဒီကနေမှအခုလက်ရှိမှာတော့ချင်းမိုင်တက္ကသိုလ်မှာဒီဟိုမာစတာဘွဲ့ဘွဲ့တော်ကျောင်းသားတယောက်ချင်းနေဖြစ်နေပါပြီဆိုတော့အဲ့လိုမျိုးဖြစ်လာအောင်ပေါ့နော်ဒီပညာသင်နိုင်တဲ့နည်းလမ်းတွေကိုဘယ်လိုသိခဲ့လဲရှာခဲ့ရလဲဆိုတာကိုလည်းအရင်ပြောပြပါလားရှင
်ဟိုပြောမလို့ရှင်အတိမိတ်ဆွေရင်းနေပေါ့နော်ဒီရှင်းမိုင်မှာရှိတဲ့ Migrant Learning Center မှာအဲ့လိုမျိုးအင်္ဂလိပ်စာဆက်ဆောက်တော့အင်္ဂလိပ်စာဟိုအင်္ဂလိပ်စကားနည်းနည်းတက်ရှင်းလာလဲပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကအဲ့ဒီနောက်ဆုံးလုပ်တဲ့အလောက်ကဟိုတယ်မှာဆိုတော့ကိုက migrant လည်းဖြစ်တယ်အင်္ဂလိပ်စကားလေးတတ်တယ်ဆိုလို့ရှိရင်ပြည်များနဲ့နည်းနည်းရှင်းလို့ရတယ်ပေါ့အဲ့ဒါကြောင့်လည်းပါလေဟိုဝါသနာနဲ့အင်္ဂလိပ်စကားတတ်ရှင်တဲ့အတွက်ကြောင့်မလို့အဲ့ဒါကတော့ရည်ရွယ်ချက်ပဲဆက်ဆောက်လို့တော့ဒီလိုမျိုးတက္ကသိုလ်တွေပါလေတတ်ရမယ်လို့လည်းဟိုမထင်ခဲ့ဘူးတိလည်းမသိဘူးပေါ့နော်2013လောက်ဆိုလို့ရှိရင်ဘာမှကိုမသိတာဘာလို့လဲဆိုတော့2013မတိုင်တော့ဆိုလို့ရှိရင်ဟိုလေးတန်းကြောင်းမဲ့ပြီးခဲ့တယ်ဒါပေမဲ့အင်္ဂလိပ်စကားဆိုလို့ရှိရင်ဟို ABC တောင်မှရအောင်မရခဲ့ဘူးအဲ့လိုမျိုးဒါပေမဲ့အဲ့ဒီတနှစ်2013ကနေပြီးစပြီးတော့အင်္ဂလိပ်စကားလေးနည်းနည်းဟိုနည်းနည်းပပပေါ့နော်တက်ထားလဲဘင်းကျောင်းကိုတိလိုက်တယ်ပေါ့နော်ဘင်း Education Foundation ကိုစာတိလိုက်တယ်အဲ့ဒီမှာ2014မှာစပြီးတော့စပြီးတော့ Pre-GED တပေါ်မျိုးပေါ့အဲ့လိုမျိုး Basic Education GED ကိုဟိုသင်နိုင်ဖို့အတွက်တက်နိုင်ဖို့အတွက်ကိုနည်းနည်း social study တို့သင်္ချာတို့ပါလို့ပေါ့နော် science တို့အဲ့လိုမျိုး basic တွေ2014မှာတက်တယ်ပြီးတော့မှ2015လောက်ကျတော့အဲ့လိုမျိုးတစ်ခါတည်းပဲအဲ့ဒီဘင်းကျောင်းမှာပဲဟို GED program ကို join လိုက်တာပေါ့နော်ဟုတ်ကဲ့အဲ့ဒါမှ2015လောက်မှာ GED တစ်နှစ်လောက်ဟိုအပြေအဝတက်လိုက်တယ်တက်ပြီးတော့မှဟို2016လောက်မှာဟို August လောက်မှာဖြည့်ပြီးတယ်ပေါ့အားလုံးဒီ GED
ဒီ GED လို့ဒီအင်္ဂလိပ်ဘာသာနဲ့သင်ရတဲ့ဘာသာရပ်တွေအတွက်ကိုဘယ်လောက်ထိပေါ်တော့ကိုကဟိုသင်နိုင်ဖို့အတွက်ခက်ကြိုးစားခဲ့ရတယ်ဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်ကလည်းပြောမှဆိုလို့ရှင်တကယ်လည်းဟိုအဲ့လိုမျိုးအင်္ဂလိပ်စာကိုလည်းတက်ရှင်တဲ့စိတ်လည်းပါတာပေါ့နော်ဆန်းစားဘူးလို့အင်္ဂလိပ်စကားနည်းနည်းဟို crazy ဖြစ်တယ်ပေါ့နော်အဲ့ဒါဆိုလို့ရှင်ကျွန်တော်ကအဲ့လိုမျိုးအလုံးမှဆိုလို့ရှင်လည်းအင်္ဂလိပ်တရှင်းနေစကားတွေဗီဒီယိုတွေအားလည်းရှင်ကြည့်တယ်စာတွေပါတွေဟိုဆရာမတွေကတော့ဟို assignment တွေပါတယ်မလုပ်ခိုင်းဘူးကိုယ်တိုင်ပဲအဲ့လိုမျိုး sentence တွေပါတယ်မှန်ရေးတော့တစ်ခါကြောက်ရင်ဆရာမကြာငါနည်းမခိုင်းနေပါလို့လောက်တော့အဲ့လိုမျိုးတွေပြောတာမျိုးရှိရဲ့ကိုကဟိုတက်ရှင်တာဘောနော
် GED certificate ရဖို့အတွက်ကကြတော့ဒီ beam ပညာရေး foundation ကနေပြောကူညီပေးတယ်ပေါ့လေဆိုတော့အဲ့ဒီကနေမှဒီချင်းမိုင်တက္ကသိုလ်ကိုဆက်တက်နိုင်ဖို့အတွက်ဟို scholarship ရအောင်ဘယ်လိုမျိုးစူးစမ်းခဲ့ရလဲရှင့်
2019ကြီးပြီးလက်ပြီးတက္ကသိုလ်လည်းဝင်ခွင့်ရတယ်ဟို scholarship လည်း prosper ဘာမှနေပြီးတော့ဟို scholarship ရတာပေါ့နော်တခုက prosper ဘာမှကသူက full scholarship တော့မဟုတ်ဘူးဒါပေမဲ့ဒီလိုမျိုးထိုင်းနိုင်ငံတို့ဆိုလို့ရှိရင်အရှေ့တောင်အာရှတဲ့နိုင်ငံဆိုလို့ရှိရင်အဓိကတော့တက်တဲ့ချိန်မှန်တက္ကသိုလ်ဆိုလို့ရှိရင်တော့ဟိုကိုတုံးတက်လို့ရှိရင်တော့လောက်တာပေါ့နော်ကျန်တဲ့လူငွေတွေဆိုလို့ရှိရင်တော့အဲ့လိုကြောင်းပိတ်တဲ့အချိန်ကြလို့ရှိရင်ကျွန်တော်ကဟိုကျွန်တော်ဆရာဆိုင်မှာစားတောက်ဆိုင်မှာအဲ့လိုမျိုးဟိုရရအလုပ်လုပ်တာပေါ့နော်အလုပ်လုပ်ပြီးတော့အဲ့လိုမျိုးမရသေးကြောင်းပိတ်ရဆိုရင်ဟိုအလုပ်လုပ်ပြီးတော့ဟိုမုံမူရအောင်လို့အဲ့လိုမျိုး၄နှစ်လုံးတော့အဲ့လိုနဲ့ပဲလဲပတ်လာတာပေါ့နော်2021မှာ BA ပြီးတယ်ပြီးတာနဲ့ MA ကိုတခါတည်းရှောက်တာပေါ့နော် MA ရှောက်တဲ့အချိန်မှာလည်းကျွန်တော်ကဒီကျောင်းသားဟောင်းလေးဖြစ်တယ်ပေါ့နော်ဆရာဆရာမတွေကလည်းကျွန်တော်ကိုအားပေးတယ်တက်ချောက်ကြည့်ပါပေါ့နော်ဒီစေဝင်စားရတယ်ဆိုလို့ရှိရင်ကျွန်တော်ကလည်းစေဝင်စားရတယ်โอเคဆိုရင် science ပါတာရက်ကိုကြိုက်တယ်ဆိုပြီးတော့အဲ့ဒီ MA ပါတာရက်ကိုဒီဟိုတင်ရှင်းမှန်တက်ကူမှာထပ်လျှောက်တယ် scholarship တွေလျှောက်တဲ့အချိန်မှာလည်းပဲဆရာမတွေက recommendation တွေပါလေရေးပေးတာပေါ့နော်အဲ့ဒါကြောင့်မလို့လေဒီ MA scholarship ကျတော့ဒီ BA တက်တော့အများကြီးတော့ရတယ်အစရဟိုစိတ်ပူစရာမလိုဘူးပေါ့သူတို့ခေါ်တာတော့ဒီ CMU ဟို presidential scholarship လို့ခေါ်တယ်ပေါ့နော်သူအဓိကတော့ထိုင်းဆိုရနေပြီးတော့ဒီတက္ကသိုလ်ကိုပေးလိုက်တယ်တက္ကသိုလ်ကနေတစင်သူ့ကိုပေးမယ်သူ့ယူမယ်ဆိုတာပေါ့နော
်အခုဆိုရင်ဒီထိုင်းနိုင်ငံမှာပေါ့နော်ဟိုဥစားရွှေပြောင်းလောက်သားအနေနဲ့လာပြီးတော့အလုပ်လုပ်နေတာသူတွေကတန်းနဲ့ချီပြီးတော့ရှိနေပါတယ်ဆိုတော့အဲ့ဒီထဲမှာလည်းကိုနိုင်နေလို့ပဲဒီပညာရေးကိုဆက်ပြီးတော့မှလိုချင်တဲ့ပညာဆက်တင်ချင်တဲ့လူတွေလည်းရှိနိုင်ပါတယ်ဆိုတော့သူတို့ကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်အဲ့မှာဆိုလို့ရှင်တော့အခုလောလောဆယ်တော့ဒီဟို on site ဆိုလို့ရှင်တော့ဘင်းကြောင်းရှိတယ်ချင်းမိုင်မှာแม่ห้องซ่ามาแล้วရှိတယ်ဟိုแม่ซ่ามาแล้วဟို migrant จ้างนี่ center တွေရှိရပေါ့เนาะဟိုမြန်မာစာတင်ပြီးတဲ့จ้างนี่ရောထိုင်းစာတင်ပြီးတဲ့จ้างนี่ရောဒီချင်းမိုင်မှာဆိုလို့ရှင်လဲသူတို့ခေါ်တာကcourse online ပေါ့เนาะအဲ့ဒါကျတော့ထိုင်းဘာသာနဲ့တွားတယ်တခြားဆိုလို့ရှင်တော့ English ဘာသာနဲ့တွားမယ်ဆိုလို့ရှင်တော့ဟို migrant นี่တော်တော်များများအတွက်ဆိုလို့ရှင်ဟို GED ပေါ့เนาะ GED အခုဆိုလို့ရှင် GED ဖွင့်တဲ့ center တွေလည်းရှိရကျွန်တော်အခုလက်ရှိကျွန်တော်ကိုယ်တိုင်ရဲ့ကျွန်တော်အဖွဲ့အစည်းနဲ့တင်ပေးတဲ့တစ်ခွက်ရှိတယ်ပေါ့နော်ကျွန်တော် GB တက်တင်ပေးတယ်ဘင်းကျောင်းလည်းတင်ပေးတယ်ဘင်းကျောင်းကတော့အခုလောလောဆယ်တော့ဟိုဗတ်တင် online ပဲတင်ပေးနေတယ်ပေါ့နော်အရာရာကတော့ဖြစ်နိုင်ချေရှိတယ်ပေါ့ဟိုတကယ်လို့စူးစမ်းမယ်ဆိုလို့ရှိရင်အဲ့လိုမျိုးပြောချင်ပါတယ
်ထိုင်းနိုင်ငံကချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရပ်အတွက်ပွဲလွန်တက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်ရှင်ဘယ်နေရာမှာပဲရောက်ရအောင်ဒီပညာသင်ခြင်းနဲ့ဆိုရင်ဘလို့သင်ယူနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတာကိုအားဆိုင်စုံစမ်းသင့်တယ်လို့သူကအကြံပေးပါတယ်။အလုပ်တစ်ဖက်နဲ့ပညာသင်ရတဲ့အခါမှာလည်းအခက်အခဲတွေကြုံရမှာဖြစ်ပေမဲ့အားမလျှော့လိုက်ပဲဆက်ပြီးတော့ကြိုးစားမယ်ဆိုရင်ရည်မှန်းချက်အတိုင်းတနည်းတော့ဖြစ်လာမှာပါလို့သူကပြောပါတယ်ရှင်။ကျွန်မဆူမြတ်မမ
VOA American အတန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါလာပြီးပြည်စီကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တော်တာရှင်များရှင်အခုကတော့အပတ်စဉ်သက်တမ်းရောင်သတင်းလွှာကိုနားဆင်ချရဖို့အချိန်ရောက်ပါပြီ။အအောင်မြင်ဆုံးအမျိုးသမီး K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့တဲ့က Jennie ငါးငယ်အတွင်းပထမဆုံးအချိန်ဖြစ်တဦးတည်းသည်ဆိုတဲ့သတင်းထွက်ထားပါတယ်။ဆော်ဒီနိုင်ငံရီယတ်မြို့တော်မှာတော့ K-kon ကိုရီးယားရင်ချင်းမှုပွဲတော့ကျင်းပပါတယ်။ဒီလိုထင်ပေါ်ကျကြတဲ့အမှုပညာတိုင်းဝိုင်းကသတင်းတွေကိုတော့မအေးတန်နာကျော်သက်တမ်းရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
K-pop မှာလက်ရှိနာမည်အကြီးဆုံးမိန်းကလေးသချင်းဆိုဖွဲ့ Blackpink ဖွဲ့တွေက Jennie တယောက်အောက်တိုဘာလ6ရက်ကပဲတဦးတဲ့သချင်းတစ်တပုတ်ထုတ်လိုက်ပါတယ်။ Blackpink ရဲ့ Pink Venom သချင်းကိုတီးဆိုတဲ့ Jennie ကသူတို့တက္ကသိုလ်ကမှပြီးသွားတဲ့ Bombing ကဘာလဲဖြောပြေးပွဲထဲမှာတော့အခုထွက်တဲ့ You and Me ဆိုတဲ့သချင်းကိုထည့်ပြီးတော့ဆိုသွားပြီမယ်လေ။အခုမှတရားဝင်ထုတ်တာဖြစ်ပါတယ်။ဒါဟာငါးတစ်တာကာလအတွင်းမှာ Jennie ရဲ့ပထမဦးဆုံးတဦးတဲ့သချင်းထွက်လာတာပါ။Blackpink ဖွဲ့ဟာ2016ခုနှစ်မှာပြည်ထောင်စုမှောင်စပြီးတော့ရောက်လာကြတဲ့ကကမ္ဘာနာမည်အကျော်ဆုံးအအောင်မြင်ဆုံးမင်းကလေးဂီတဖွဲ့ဖြစ်ပါလိမ့်။သူတို့ဖွဲ့ဟာကမ္ဘာကျော် Coachella ဂီတဖွဲ့တော် British Summertime ပွဲတော်တို့မှာလည်းဖျော်ဖြေရပါတယ်။ပြီးတော့ American ပြည်ထောင်စုမှာချီးမြှင့်တဲ့ VMA Video Guitar Suite ရရှိတဲ့ပထမဆုံးမင်းကလေး K-pop ဖွဲ့လည်းဖြစ်ပါလိမ့်။
ကမ္ဘာကျောင်းအစိုးရရဲ့ဖြစ်တဲ့လေဒီဂါဂါ၊ဆယ်လီနာဂိုမက်စ်၊ကာရီဘီရိုနဲ့လည်းတချင်တွေကိုတွဲဆိုထားပါရင်ဘလိုက်ဘင်အဖွဲ့ထဲမှာပါတဲ့အဖွဲ့ဝင်၄ဦးလုံးနဲ့တဦးချင်းတချင်တွေထွက်ပြီးသွားပါပြီ။ရိုဇင်းနဲ့လီဇာတို့က2021ခုနှစ်မှာတဦးတည်းတချင်တွေထွက်ပြီးတော့ဂျေဆုကတော့2022မတ်လမှာထုတ်ခဲ့တာပါ။အခုတချင်ထွက်တဲ့ဂျန်နီကတော့ဂျန်နီရူဘီဂျင်းဆိုတဲ့နာမည်နဲ့လည်းတရုတ်ဆောင်အလုပ်လုပ်ပြီးတော့ American HP ကိုရုပ်တံလိုင်းကရိုက်ကူးထုတ်လွှင့်တဲ့ဒီ idol ရုပ်ရှင်မှာ American နာမည်ကျော်အဆိုတော် Weeknd ရဲ့ရုပ်ရှင်မင်းသမီး Lily Rose Melody တက်ပြေနောက်ပြီးတော့ Australia မင်းသား Trine Subban တို့နဲ့အတူတရုတ်ဆောင်ထားပါတယ်အခုထွက်တဲ့တချင်က Blackpink ကိုစီမံခန့်ခွဲတဲ့ YG Entertainment ကုမ္ပဏီနဲ့နောက်တစ်ထည့်အလုပ်ဆက်လုပ်ဖို့အတွက်စာချုပ်ထပ်ချုပ်မချုပ်ဆိုတဲ့ခံမှန်းချက်တွေမျိုးစုံထွက်နေတဲ့အချိန်မှာတချင်ထွက်လာတာပါအဖွဲ့ဝင်တော်များများအဖွဲ့တွေကထွက်ပြီးတော့တူးချင်းအလုပ်လုပ်မယ်ဆိုတဲ့ကောလာဟာလာတွေထွက်နေတာမှ YG Entertainment ကတော့ဘယ်မှအတီးမဖြစ်သေးပါဘူးညှိနှိုင်းနေစေပါလို့ပြောထားပါတယ်ရှင်ကိုရီးယားယဉ်ကျေးမှုပွဲတော်ကို Sorry Arabia နိုင်ငံမှာကျင်းပခဲ့တော့ Korea Guitar K-pop အဖွဲ့ရဲ့တွက်လက်တဲ့ကာဝတ်ဆိုင်တွေနဲ့အတူ Korea ဈေးရန်လေးပါ Real Music ကိုရောက်လာခဲ့တာပါ2022ခုနှစ်မှာ Los Angeles မြို့မှာစတင်ကျင်းပတဲ့ K-Con ကိုရီးယားယဉ်ကျေးမှုပွဲတော်ဟာကိုရီးယားရဲ့ရုပ်ရှင်ဂီတာဖက်ရှင်အစားအစာရှိတဲ့ယဉ်ကျေးမှုနဲ့ပတ်သက်တာတွေအတွက်ဆင်နွှဲတာဖြစ်ပါတယ်။ကမ္ဘာအနှံ့လှည့်လည်ကျင်းပတာဖြစ်ပြီးတော့ကိုရီးယားယဉ်ကျေးမှုကိုမြင့်တင်ဆင်နွှဲတဲ့အကြီးဆုံးပွဲတော်လည်းဖြစ်ပါတယ်။ကမ္ဘာတိုက်ကြီး၄တိုင်မှာကျင်းပပြီးခဲ့သလိုနှစ်ဆင်လာလေကြတဲ့သူပေါင်းတန်ကျော်ပါတယ်။ K-Con 2023ပွဲတော်မှာတော့ K-pop အဖွဲ့တွေဖြစ်တဲ့ Everglow Highlight Card Kuzi Super Junior DNE နဲ့ Stand အပါအဝင် K-pop အဖွဲ့တွေအော်တိုဘာလ9ရက်နေ့စနေနေ့ကဖျော်ဖြေခဲ့ကြတာပါဒီပွဲတော့မှာ Visit Korea Korea ခီးသွားပြကန်းကိုလည်းတခြားစီစဉ်ထားပြီးတော့ Korea မှာဈေးဝယ်ထွက်နိုင်မဲ့ K-shopping Korea ရဲ့နာမည်ကျော်အသားရည်ထိန်းနဲ့အလှပပစ္စည်းတွေကိုပြသတဲ့ K-beauty နဲ့ Korea fashion K-fashion ဆိုပြီးတော့ကဏ္ဍအသုံးမျိုးကိုအသားပေးပြီးပြသထားပါတယ်ဒီလိုမျိုးကိုရီးယားယဉ်ကျေးမှုကမ္ဘာကိုခြားပြခွင့်ရတဲ့အတွက်ကြောင့်မလို့ Olive Oyen ဖွဲ့ရက Jian Jong Ki ကအထူးကြိုဆိုပါတယ
် Music and beauty items and our part
ကိုရီးယားယဉ်ကျေးမှုကိုကမ္ဘာကိုပြသဖို့ကအထူးအရေးကြီးပါတယ်ကမ္ဘာကလူတွေတော်တော်များများကလည်းကိုရီးယားယဉ်ကျေးမှုကိုချစ်ကြတယ်ဆိုပြီးသူပြောသွားခဲ့ပါတယ်K-Con Sorry Arabia 2023 Korea ယဉ်ကျေးမှုပွဲတော်ကိုတော့အော်တိုဘာလ6ရက်နဲ့9ရက်2ရက်မှာအာမြင့်မြင့်ကျင်းပပြုစည်းခဲ့ပါတယ
်။တရင်ဘတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကချိုးဆိုပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုပြောပြမှာဖြစ်ပါတယ်။ဟမတ်စ်ဖွဲ့ကဖမ်းဆီးထားတဲ့လူ200ကျော်လွမြောက်ရေးဆွေးနွေးဖို့အချိန်ပိုရအောင်ဂါဇာမြေပြင်ထိုးစစ်ကိုစိုက်ထားဖို့အမေရိကန်ကတိုက်တွန်းထားပေမဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကတနင်္လာနေ့မှ၄ချောင်းကအချိန်300ကျော်တိုက်ခိုက်ခဲ့ပါတယ်။တနင်္လာနေ့မှအသက်အရွယ်ကြီးသူအစ္စရေးမြောက်ကိုထတ်လွှတ်လိုက်တဲ့အတွက်ဖမ်းထားသူ200ကျော်တည်းကဟမတ်စ်ကလွတ်ပေးခဲ့သူ၄ယောက်ရှိပါပြီ။အရှိအလဲပိုင်းမှာအမေရိကန်တပ်တွေချထားတာကြောင့်ဣသရေဟမတ်စစ်ကပိုပြီးတော့ပြင်းထန်လာမယ့်အန္တရာယ်ကြီးမားလာနေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အာမေးနီးယားအဇာဘိုင်ဂျန်ပြည်ပခန့်နဲ့ပတ်သက်ပြီးအီရန်နိုင်ငံကအင်ရှင်ဖြစ်ကျင်းပတဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားတွေဟာလွတ်မြောက်ရေးခရီးကိုရှောက်လန်းနေကြတယ်လို့ခရီးယာဖုံးတော်ကြီးကာဒီနယ်ချာ့ချ်မောင်ဘိုကတနင်္လာနေ့မှာမိန့်ချပါတယ်။ဗာတီကန်မှာရှိတဲ့စင်ပီတာဝတ်ပြုကျောင်းမှာတနင်္လာနေ့မနေ့ခင်းကဖုံးတော်ကြီးများအထွေထွေညီလာခံမှာအာရှတိုက်ခရီးယန်ဂိုင်းအုပ်ဆရာတော်များစုံစည်းစည်းဝေးဖက်ဒရေးရှင်း FABC ဥက္ကဋ္ဌကာဒီနယ်ချာ့ချ်မောင်ဘိုကအခုလိုပြောဆိုတာဖြစ်တယ်လို့ဗာတီကန်ညူးစ်သတင်းကဖော်ပြပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့နန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တုတ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမတင်ကီထိုက်ပါ။